Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပြကြပါသည်ခင်ဗျာ view american တိုင်းရဲ့2018ခုနှစ်စက်တဘာလ13ရက်ကြာသပတေးနေ့ညဘက်အစီအစဉ်တွေကို american ပြည်ထောင်စု washington dc မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းလူမီတာ25 30နဲ့51နဲ့လိုင်းလံ190ဒုကနေဓာတ်ရိုက်ထုတ်လွှင့်နေသလို view ရဲ့ facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းပါဒီညနားဆင်မဲ့တရင်နေတယ်မှာတော့အမေရိကန်ရှေ့ဘက်ချမ်းကိုချင်းခက်လာနေတဲ့ Florence Hurricane ဟာမြောက်ကိုရီးလိုင်းနာပြည်နယ်ကမ်းရိုးတန်းကိုစတင်ရိုက်ခတ်စာပြုနေပါပြီ။ရခိုင်ပြည်နယ်အချက်တဲကိုအစိုးရအနေနဲ့တနည်းတစ်ပုံကတ်တွက်ဖြစ်ရှင်းနေတဲ့နည်းလမ်းတွေရှိကောင်းရှိခဲ့နိုင်တဲ့အကြောင်းနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်ကပြောလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တိမ်ကြီးထိုင်နေသူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံမှာရိုက်တာသတင်းနောက်နှစ်ဦးကိုထောင်ဒဏ်ချမှတ်လိုက်တဲ့စီရင်ချက်အပေါ်မြန်မာအစိုးရရဲ့တုတ်ပြန်ချက်နဲ့ပတ်သက်လို့
Well, I think what I want to know is whether they feel that there has been a miscarriage of justice. The case.
အကြခင်သတင်းတွေပြီးမှတင်ဆက်သွားဖို့ရှိပါတယ်။ဒီအကြောင်းနဲ့အတူမြန်မာစစ်တပ်တာဝန်ရှိသူတွေကို ICC ဒီနိုင်ငံတကာခုံရုံးကိုပို့ဖို့အတွက်ဗီတိန်လွှတ်တော်အမတ်တွေတောင်းဆိုကြတဲ့သတင်းနဲ့အတူဥရောပသမဂ္ဂလွှတ်တော်အမတ်တွေကြားမြန်မာအရေးနဲ့ပတ်သက်လို့ဆုံးဖြတ်ချက်တရချဖို့လည်းရှိနေတဲ့အကြောင်းလေးကိုတင်ဆက်မှာပါ။နောက်ပိုင်းမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တန်ရင်သတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးထိတ်တန့်ရအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်သူပြောပြပေးပါဦးဗျာ
။အမေရိကန်ရှေ့ဘက်ချမ်းကိုချင်းကပ်လာနေတဲ့ Florence Hurricane မုန်တိုင်းရဲ့အဆုံးပိုင်းဟာမြောက်ကိုရီးလိုင်းနားပြည်နယ်ကမ်းရိုးတန်းကိုစတင်ရိုက်ခတ်စာပြုနေပါပြီ။မုန်တိုင်းနဲ့အတူလေပြင်းတက်ခတ်ပြီးမိုးပြင်းထန်ရွာသွန်းနေတာကြောင့်ထိခိုက်ပျက်စီးမှုတွေလည်းကြီးမားမယ်လို့ခန့်မှန်းရပါရယ်။ပြင်းအဆင့်နှစ်ထိအပြော့သွားပေမဲ့ဒီတန်နှုန်းတစ်နာရီ185ကီလိုမီတာနဲ့ကြီးမားတဲ့အရွယ်ဆန်းရှိတဲ့မုန်တိုင်းကြောင့်ရေကြီးရေလျှောက်မှုတွေနဲ့အပျက်စီးကြီးမားနိုင်တယ်လို့လည်းမိုးလေဝသပညာရှင်တွေသတိပေးနေတာပါ။တစ်နာရီကီလိုမီတာ20နှုန်းနဲ့အနောက်မြောက်ဘက်ကိုဦးတည်ပြီးဖြည်းဖြည်းချင်းရွေလျားနေတဲ့မုန်တိုင်းကြောင့်မြောက်ကယ်ရိုလိုင်းနားနဲ့တောင်ကယ်ရိုလိုင်းနားပြည်နယ်မှာမိုးတိထန်မှုတွေကြုံရနိုင်တယ်လို့လည်းခန့်မှန်းထားပါရယ်။မုန်တိုင်းကကမ်းရိုးတန်းဒေသကိုတောက်ကြနေကနေစနေနေ့ထိရွေးရှားဝင်ရောက်လိမ့်မယ်လို့လည်းခန့်မှန်းထားပါရယ်။နောက်ဆုံးတိုင်းတိုက်ချက်တွေအရမြောက်ကယ်ရိုလိုင်းနားပြည်နယ်ရှေ့တောင်ဘက်255ကီလိုမီတာအကွာတောက်ကယ်ရိုလိုင်းပြည်နယ်မတ်တဲကမ်းရှိရှေ့ဘက်355ကီလိုမီတာအကွာမှာရောက်ရှိနေပါရယ်။မြောက်ကယ်ရိုလိုင်းနားနဲ့တောက်ကယ်ရိုလိုင်းနားပြည်နယ်ကဒေသခံတွေအနေနဲ့မုန်တိုင်းအန်ဒီယားနဲ့တင်းချောက်မှုနဲ့ကြိုတင်ပြင်ဆင်ဖို့ဒီနေ့မိုးမချုပ်ခင်အထိအချိန်ကြာမှာတော့မုန်တိုင်းဒေသရင်းကနေမုန်တိုင်းပြန်လည်ထွက်ခွာခြင်းမှာတော့ကယ်ရိုလိုင်းဒေသမှာမိုးရေစင်တီမီတာ50ကနေ80လောက်ထိရွာသွန်းနိုင်ပြီးတချို့နေရာတွေမှာတော့စင်တီမီတာ100လောက်ထိရှိနိုင်မယ်လို့လည်းခန့်မှန်းထားပါတယ်။ကုန်းတွင်ပိုင်းဝင်ရောက်ချိန်မှာတော့တောင်နဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်မှာမိုးရေ25စင်တီမီတာလောက်ထိရွာသွန်းနိုင်ပြီးအနီးနားပြည်နယ်မှာတော့15စင်တီမီတာလောက်ထိရွာသွန်းနိုင်ပါတယ်။မုန်တိုင်းနဲ့အတူပါလာတဲ့ရေရုကြောင့်ကယ်ရိုလိုင်းဒေသတွေမှာ6မီတာလောက်ထိရေတက်လာနိုင်တယ်လို့လည်းကြမ်းကျင်သူတွေခန့်မှန်းထားကြပါတယ်။
တိုင်ဖုန်းမုန်တိုင်းမန်းခတ်တိုက်ခတ်ရာလမ်းကြောင်းပေါ်ကထောင်နဲ့ချီတဲ့ပြည်သူတွေကိုဖိလစ်ပိုင်အနာပိုင်တို့ဆက်ပြီးတော့ပြောင်းရွှေ့ပေးနေပါပြီ။ပြင်းထန်မှုအဆင့်၅နဲ့အတ္တလန္တိတ်ဟာရီကိန်းမုန်တိုင်းမန်းခတ်ကတနအီကို၄တိုင်နှုန်း205ကီလိုမီတာနဲ့ဖိလစ်ပိုင်နိုင်ငံလူဆောင်ကျွန်းရဲ့မြောက်ဖက်အစွန်ကိုဦးတည်လာနေပါတယ်။အခုမုန်တိုင်းကတော့ဒီနှစ်အတွင်းဖိလစ်ပိုင်နိုင်ငံအတွက်15ချိန်မြောက်မုန်တိုင်းဝင်ရောက်တာလည်းဖြစ်ပါတယ်။တိုင်ဖုန်းမုန်တိုင်းမန်းခတ်ကလာမယ့်စနေနေ့မှာလူဆောင်ကျွန်းကိုဝင်ရောက်မယ်လို့ခန့်မှန်းထားကြပါတယ်။ကမ်းရိုးတန်းဒေသတစ်လျှောက်ကလူတွေကိုဒီကနေ့ကြာသပတေးနေ့မှာအရေးပေါ်ကယ်ဆယ်ရေးလုပ်တာတွေဆက်ပြီးတော့ပြောင်းရွှေ့ပေးနေပြီးကျောင်းနေတဲ့ရုံတွေပိတ်ထားဖို့ကိုလည်းအနာပိုင်တို့ကညွှန်ကြားထားပါတယ်။တိုင်ဖုန်းမုန်တိုင်းကြီးမန်းခတ်ကအမေရိကန်ပိုင်နဲ့ဂွမ်ကျွန်းကိုဖျက်ဆီးတိုက်ခတ်သွားတာမှာတော့ရေကြီးရေလျှံမှုလျှက်စင်ပြီးပြတ်တောက်မှုတွေဖြစ်ခဲ့ပါတယ်။မနေ့ဖြန်တောက်ကြနေမှာတော့ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းကိုစတင်ဝင်ရောက်မယ်လို့ခန့်မှန်းထားပြီးဒီကနေ့မှတဆင့်ထိုင်ဝမ်ကျွန်းဘက်ကိုဦးတည်ပြီးဟောင်ကောင်နဲ့တရုတ်နိုင်ငံတောင်ပိုင်းတို့ကိုတော့လာမယ့်တနင်္ဂနွေနေ့လောက်မှာမုန်တိုင်းဝင်ရောက်မယ်လို့ခန့်မှန်းထားကြပါတယ်ရှင်။
အမေရိကန်ပိုင်းပေါ်တိုရီကိုကျင်းပပြီးခဲ့တဲ့နှစ်ထဲဟာရီကိန်းမာရီယာတိုက်ခတ်မှုကြောင့်လူပေါင်း3000လောက်သေဆုံးခဲ့တဲ့အကြောင်းသုတေသနလေ့လာချက်ကိုသမ္မတဒေါ်နယ်ထရန့်ကဖယ်ချလိုက်တယ်လို့အထောက်အထားမရှိဘဲဖော်ပြခဲ့တဲ့ကိန်းဂဏန်းနေရာအတိုက်ခံဒီမိုကရက်တစ်ဘက်ကသူ့ပေါ်တိုက်ခတ်ချဖို့ကြိုးပမ်းမှုသာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ဂျော့ချ်ဝါရှင်တန်တက္ကသိုလ်ရဲ့ပြီးခဲ့တဲ့လတဲ့လေ့လာချက်မှာတော့ ပေါ်တိုရီကိုကျွန်းမှာပြည်ခဲ့တဲ့စက်တင်ဘာလ20ရက်နေ့ကမွန်နဲနဲ့တရက်ခံရတဲ့အတွက်တည်ဆုံးသူရေးတွေဟာအစိုးရမှထုတ်ပြန်ထားတဲ့64ဦးထက်အဆောက်အအုံများစွာပိုများနေကြောင်းဖော်ပြထားတာပါ။တည်ဆုံးသူများပြားကျွန်းပေါ်မှာလက်စစ်တားပြောင်းလဲမှုတွေအသက်အန္တရာယ်ဆိုးရွားလာအောင်ဒဏ်ရာရပေမဲ့ကုသမှုမရရှိရပြီးကျန်းမာရေးပြဿနာအခန့်ရှိသူတွေဖြစ်တာကြောင့်မွန်နဲတင်ပြီးနောက်ပိုင်းသတင်းပတ်တွေမှာတည်ဆုံးရတာဖြစ်တဲ့အကြောင်းလည်းဖော်ပြထားပါတယ်။သမားကံကတော့ပေါ်တိုရီကိုကျွန်းမှာတက်ခတ်ခဲ့တဲ့ hurricane မုန်တဲ့နှစ်ခုစလုံးကြောင့်တည်ဆုံးသူက3000မရှိတဲ့အကြောင်းလွန်ခဲ့တဲ့နှစ်လောက်ကတက်ခတ်ခဲ့တဲ့အာမာ hurricane မုန်တဲ့ကိုပါထက်သွင်းရည်ညွှန်းပြီးတူတာလူမှုကွန်ရက်ကနေတုံ့ပြန်ပြောဆိုခဲ့ပါတယ်။ hurricane maria တက်ခတ်ခဲ့ပြီးတဲ့နောက်ပေါ်တိုရီကိုကျွန်းကိုတောရောက်ကြည့်ရှုခဲ့ပြီးတဲ့သမားကံကတော့သူ့လည်းပဲသွားတဲ့အချိန်မှာတည်ဆုံးသူရေအတွက်6ရောက်ကနေ18ရောက်သာရှိခဲ့ပြီးဒီထက်များများဆက်ဆံမရှိနိုင်ကြောင်းပြောဆိုခဲ့တာပါ။တည်ဆုံးသူ3000အထိရှိရဲဆိုတဲ့ပြောဆိုချက်ကလည်းဒီမိုကရက်တစ်ဘက်ကနာမည်ဖြစ်ဖို့ကြိုးပမ်းချက်သာဖြစ်တဲ့အကြောင်းလဲသမားကံကတုံ့ပြန်ပြောဆိုခဲ့ပါတယ်
။အမေရိကန်ရွေးကောက်ပွဲတွေကိုရုရှားနိုင်ငံကပဲဖြစ်ဖြစ်တခြားနိုင်ငံတစ်ခုကပဲဖြစ်ဖြစ်ဂျာဝင်နှောက်ရှက်လိုက်ခဲ့ရင်ဟန်တားနိုင်အောင်အရေးယူတန်ခတ်မှုတွေနဲ့တုံ့ပြန်သွားမှာဖြစ်ကြောင်းအမေရိကန်ကသတိပေးလိုက်ပါတယ်။နိုဝင်ဘာလ6ရက်နေ့မှာကျင်းပမဲ့လွတ်တော်ရွေးကောက်ပွဲတွေကိုဂျာဝင်နှောက်ရှက်တဲ့လူပုဂ္ဂိုလ်အဖွဲ့အစည်းနဲ့နိုင်ငံတွေကိုစီးပွားရေးပိတ်ဆို့တန်ခတ်အရေးယူမှုတွေနဲ့တုံ့ပြန်သွားမဲ့အမိန့်တရက်ကိုတော့နိုင်ငံတော်အရေးပေါ်အခြေအနေတရက်ဖြစ်ကြေညာပြီးမနေ့တုန်းကပဲသမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးလိုက်တာပါ။လွတ်တော်ရွေးကောက်ပွဲတွေကျင်းပဖို့2လလောက်သာလိုတော့တဲ့အချိန်မှာထုတ်ပြန်လိုက်တဲ့အမိန့်မှာတော့မဲပေးတဲ့ဆက်ကရီယာတွေမဲဆန္ဒရှင်တွေနဲ့ပတ်သက်တဲ့အချက်လက်တွေကိုယ်စားလှယ်လောင်းတွေဒါမှမဟုတ်နိုင်ငံရဲ့အဖွဲ့အစည်းတွေကိုစိုက်ဘာအင်တာနက်ကနေထိုးဖောက်တိုက်ခိုက်မှုတွေမမှန်မကန်ဖြန့်ချိမှုတွေအပါအဝင်အမေရိကန်ရဲ့ရွေးကောက်ပွဲနဲ့ဆိုင်တဲ့လုပ်ငန်းတွေအားလုံးကိုအကာအကွယ်ပေးဖို့ထည့်သွင်းထားပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဂျာဝင်နှောက်ယှက်ခဲ့ကြောင်းအမေရိကန်ထောက်လှမ်းရေးအသိုင်းအဝိုင်းရဲ့တွေ့ရှိချက်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကညှင်းဆန်ခဲ့တာကိုအစောပိုင်းမှာသမ္မတထရန့်ကလက်ခံခဲ့ပေမဲ့လည်းအခုအခါအင်ဂျီရောကရုရှားအပေါ်ခတ်တင်းနှင်းဆက်ဆံဖို့ကြိုးစားနေချိန်မှာအမိန့်ထုတ်ပြန်ချက်ထွက်ပေါ်လာတာပါ။အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဂျွန်ဘော်တန်ကတော့အမေရိကန်ရွေးကောက်ပွဲနဲ့နိုင်ငံရေးလုပ်ငန်းစဉ်တွေကိုပြည်ပကဂျာဝင်နှောက်ယှက်မှုတွေကနေအကာအကွယ်ပေးဖို့ကြိုးစားတဲ့အစီအစဉ်ဖြစ်ကြောင်းမနေ့တုန်းကပဲသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုက်ဒိုမီတာ25 kHz 11.83 ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမလာယူကမှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ခင်ဗျ။ဒီမဲကန်တဲ့မြန်မာဝိုင်းစီစဉ်ရဲ့ကြာသပတေးညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဒီခိုင်ပြင်းတဲ့အချက်တဲကိုအစိုးရအနေနဲ့တနည်းတစ်ပုံကန့်တွဲဖြစ်ရှင်းနိုင်တဲ့နည်းလမ်းတွေရှိကောင်းရှိခဲ့တဲ့အကြောင်းနိုင်ငံတော်တမင်ငယ်ပုဂ္ဂိုလ်တော်ဆက်ဆွေးကြီးကပြောဆိုလိုက်ပါတယ်။
There are, of course, ways in which we, with hindsight, might think that the situation could have been.
ချင်းတွေကိုဒီရက်ပူကောင်းတဲ့နည်းလမ်းတွေနဲ့ကန့်တွဲဖြစ်ရှင်းတဲ့နယ်လို့ယူဆနိုင်တာရှိပေမဲ့ရရှိတင်ရင်းနဲ့ငင်းချဲရေးအတွက်ပပောင်းဆောင်ကနေမြတ်မြတ်ထားတာစဉ်းစားဖို့လည်းလိုအပ်တဲ့အကြောင်းဗီယက်နမ်နိုင်ငံဟာနွိုင်းမြို့ကကမ္ဘာစီးပွားရေးနှိမ့်နှောဖလှယ်ပွဲ WEF မှာတော်ဆန်းစုကြည်ပြောဆိုလိုက်တာပါ။တရားဥပဒေစိုးမိုးရေးအားလုံးအတွက်ညီလူညီမျှဖြစ်ဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အခုလာတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကိစ္စကဏ္ဍကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ဆွေရအောင်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရတာကရွှေချမိုးစင်နေပေါ်လူခွေချုပ်ဖောက်မှုတွေစူးစူးဝါးကျွလွန်တဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာတာဝန်ကဆွဆွဲထားပြီးမြန်မာစိုးရထိတ်ထန်ကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကလည်းနှုတ်ဆက်နေတယ်ဆိုပြီးဝေဖန်ခံနေရတာဖြစ်ပါတယ်။မြန်မာစိုးရကတော့ရွှေချဆိုတဲ့အမည်ကိုပြင်ဝင်အတိမတ်ပြုလက်ခံမထားသလိုနိုင်ငံတကာတာဝန်ကဆွဆွဲနေတဲ့အထိလူခွေချုပ်ဖောက်မှုတွေကျွလွန်တာမရှိကြောင်းလည်းညှင်းဆန်ထားတာပါ။တော်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူခွေချုပ်ပေါင်းမှုတွေကိုစုံစမ်းဖော်ထုတ်ဖို့နဲ့ဒုက္ခသည်တွေကိုနေရပြန်နေအောင်စီစဉ်ဖို့နိုင်ငံတကာတာဝန်ကဖိအားပေးမှုတွေတိုးမြင့်လာနေတာကိုနားလည်သဘောပေါက်ပေမဲ့မြန်မာစိုးရအနေနဲ့တိုင်းပြည်အာဏာရဲ့85ရာခိုင်နှုန်းကသာရရှိထားတာဖြစ်တဲ့ကြောင့်လည်းဒီနေ့ဆွေးနွေးပွဲမှာပဲတုံ့ပြန်ပြောဆိုသွားပါတယ်
။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်းမာမှုတွေကြီးထွားမလာခင်ကတည်းကတရုတ်ပြည်တွင်းအလုပ်လုပ်ကြတဲ့နိုင်ငံသားစီးပွားရေးလုပ်ငန်းတွေကတွင်းကုန်ကတိုးမြင့်ကောက်ခံတာကြောင့်တက်ရောက်မှုတွေရှိလာနိုင်တယ်ဆိုတာကိုသတိပေးနေကြတာပါ။အခုတော့အများစုအပေါ်မှာတက်ရောက်မှုရှိနေပြီလို့တရုတ်နိုင်ငံဆိုင်ရာအမေရိကန်ကုန်သည်ကြီးများအသင်းနဲ့ရှန်ဟိုင်းအမေရိကန်ကုန်သည်ကြီးများအသင်းတို့ရဲ့ပ ူရဲစစ်တမ်းတစ်ကဖော်ပြလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်တို့ရဲ့ဒေါ်လာဘီလျံ50တန်ဖိုးရှိကုန်ပစ္စည်းတွေအပေါ်ကနဦးအခွန်တိုးမြှင့်လိုက်တာကြောင့်စီးပွားရေးအပေါ်မှာဆိုးကျိုးတွေတက်ရောက်တယ်လို့ပြောသူက60ရာခိုင်နှုန်းကျော်ရှိပါတယ်။အမေရိကန်ပြည်ထောင်စုဘက်ကဒုတိယအကြော်ဖြစ်ဒေါ်လာဘီလျံ200ဖို့ထပ်ပြီးအခွန်တိုးမြှင့်ပြီးတရုတ်ဘက်ကဒေါ်လာ60ဘီလျံတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေအပေါ်အခွန်တိုးကောက်ကြမယ်ဆိုရင်တော့85ရာခိုင်နှုန်းနီးပါးအထိတိုးလာမယ်လို့ခန့်မှန်းထားကြပါတယ်။ဒေါ်လာဘီလျံ200တန်ဖိုးရှိသွင်းကုန်တွေအပေါ်အခွန်တိုးကောက်နိုင်တယ်လို့အမေရိကန်အစိုးရကချင်းချောက်ထားပြီးလိုအပ်ရင်နောက်ထပ်269ဘီလျံဖို့အထိထပ်တိုးမယ်လို့လည်းပြောဆိုထားတာပါ။အ
ိန္ဒိယနိုင်ငံမှာစံချိန်ချိုးလောက်ငွေတန်ဖိုးချဆင်းနေပြီးကမ္ဘာရင်းနှီးစည်းတွေတွက်နေတဲ့အတွက်ကမ္ဘာမှာစီးပွားရေးဖွံ့ဖြိုးမှုတို့အများဆုံးနဲ့တိုးတက်နေတဲ့အိန္ဒိယနိုင်ငံမှာအခက်ကြုံနေရတဲ့အကြောင်းရှင်းနေတဲ့ချင်းပတ်မဲ့ရွေးကောက်ပွဲမှာဝန်ကြီးချုပ်နေရာမူရီရဲ့ပါတီအထိနာမှာဆွေးနွေးမှုတွေလည်းကြီးထွားလာနေပါတယ်။လောင်စာစီစီချင်းမြင့်မှုနဲ့လူပင်းငွေတန်ဖိုးချဆင်းမှုတန်ကိုတော့တက်စီဆိုင်တွေမှာစီဖြစ်နေသူတွေကအစပြည်ပမှာကြောင်းတက်ကြမဲ့ကြောင်းသားတွေအဆုံးခံစားနေကြတာပါ။အမေရိကန်ဒေါ်လာနဲ့လဲလှယ်ရမှာရူပင်းငွေဟာဒီနှစ်ထက်12ရာခိုင်နှုန်းအထိချဆင်းခဲ့တာကြောင့်အရှမှာအထိနာဆုံးနိုင်ငံတစ်နိုင်ငံလည်းဖြစ်ခဲ့ပါတယ်။ဗန်ဒိုင်းဝန်ကြီးအရွန်ချန်တလီကတော့ကမ္ဘာတဝန်းသုံးစွဲနေတဲ့ငွေချေးတွေနဲ့လဲလှယ်ရမှာအမေရိကန်ဒေါ်လာမချသေးရင်ငါဆက်လို့အားကောင်းလာနေတာကမ္ဘာတဝန်းကြုံနေရတဲ့ပြဿနာဖြစ်ကြောင်းပြောဆိုလိုက်တယ်လို့အိန္ဒိယရဲ့စီးပွားရေးဟာလမ်းကြောင်းပေါ်မှာရှိနေတဲ့သဘောမျိုးပြောဆိုခဲ့ပါတယ်
။ကိုလံဘီယာနိုင်ငံရဲ့နောက်ဆုံးလက်ကျန်သဘောအဖွဲ့ ELN ကပြီးခဲ့တဲ့လတဲ့ပြန်ပေးဆွဲခဲ့တဲ့လူ6ဦးကိုပြန်လွှတ်ပေးလိုက်ပါတယ်။ချိုကိုခရိုင်တွင်နိုင်ငံတကာကြက်ချင်ပြီးအသင်းဝင်တွေပါဝင်တဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာမစ်ရှင်ထံပြန်ပေးဆွဲခံရသူတွေကိုဒီကနေ့ကြာသပတေးနေ့မှာလွှတ်ပေးလိုက်တာဖြစ်ပါတယ်ရှင်။
ထိုင်းနိုင်ငံရောက်မြန်မာနိုင်ငံကသတင်းတွေကိုကိုအောင်လင်းနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်။ဒီကဲသတင်းပတ်ကထောင်ဒဏ်9နှစ်ချမှတ်ခံရတဲ့ writer သတင်းတော်2ဦးရဲ့အမှုကိုတရားဥပဒေနဲ့အညီဆုံးဖြတ်ခဲ့တာဖြစ်ပြီးတရားရုံးစီရင်ချက်ကိုလက်မခံနိုင်ဘူးဆိုရင်သတင်းတော်တွေဘက်ကအယူခံဝင်ပိုင်ခွင့်ရှိတဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောကြားလိုက်ပါတယ်ပြည်ရင်းပြည်ပဝေဖန်ခံရတာနဲ့ဒီသတင်းတော်2ဦးအပေါ်ထောင်ဒဏ်စီရင်ချက်ချတဲ့ကိစ္စအပြင်ရခိုင်ပြည်နယ်ပြည်ပကကိစ္စလာမယ့်2020ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရရှိရေးညွှန်မှန်းချက်တွေနဲ့ပတ်သက်လို့ VN နိုင်ငံဟနွိုင်းမှာကျင်းပနေတဲ့ကမ္ဘာစည်းဝါးရေးနှိမ့်နှောဖလှယ်ပွဲမှာဒေါ်ဆန်းစုကြည်ကဒီကနေ့ပြောဆိုသွားတာပါ။အဲ့ဒီပြောဆိုချက်တွေကတချို့ကိုမတ်ခင်ဖြူထွေးကကောင်းနှုတ်တင်ပြထားပါတယ်
။ရိုက်တာသတင်းဌာနကမြန်မာသတင်းတာနှုတ်ဦးကိုပြီးခဲ့တဲ့သတင်းပတ်တနင်္လာနေ့က69နှစ်စီချမှတ်ခဲ့တာဟာတရားရုံးကတရားဝင်နဲ့အညီလှုပ်ဆောင်ခဲ့တာဖြစ်လို့မတရားဘူးလို့မြင်ရင်ဒီကိစ္စကိုထောက်ပြနိုင်တယ်ဆိုပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဒီနေ့ဗီယက်နမ်နိုင်ငံမှာကျင်းပတဲ့ကမ္ဘာစီးပွားရေးနှိမ့်နှောဖလှယ်ပွဲမှာပြောဆိုခဲ့တာပါ
Well I think what I want to know is whether they feel that there has been a miscarriage of justice
တရားရေးစနစ်ရဲ့မတော်မတရားလုပ်တာခံရတယ်ဆိုပြီးသူတို့တကယ်ပဲညင်နေသလားကိုကျွန်မသိချင်ပါတယ်။အမှုကိုအများပြည်သူရှေ့မှောက်မှာကြားနာခဲ့တာပါ။ကြားနာဝဲတိုင်းမှာဒါရောက်နားထောင်ခြင်းနဲ့သူတိုင်းနားထောင်ခွင့်ပေးခဲ့ပါတယ်။ဒီတရားစီရင်ရေးဟာမှားရင်းနဲ့မတရားဘူးလို့မြင်တဲ့သူတိုင်းဒီကိစ္စကိုထောက်ပြပါလို့ကျွန်မပြောချင်ပါတယ်
။ရိုက်တာသတင်းတော်တွေအပေါ်အမှုစီရင်မှုနဲ့ပတ်သက်လို့ဝေဖန်နေကြတဲ့သူတွေအနေနဲ့တရားရုံးရဲ့စီရင်ချက်ကိုသိချာဖတ်ကြရလားဆိုပြီးတော့လဲဒေါက်ဆန်းစုကြည်ကမေးခွန်းထုတ်ခဲ့ပါတယ်။သူကိုယ်တိုင်တရားရုံးစီရင်ချက်ကိုဖတ်ခဲ့ပြီးတဲ့အကြောင်းနဲ့သူတို့ဟာဒရင်းနောက်တွေဖြစ်လို့ပြစ်ဒဏ်ချခံရတာမဟုတ်ဘူးလို့တုံ့ပြန်ပြောဆိုခဲ့တာ
ပါ It's not a matter of they were not jailed because of a journalist
သူတို့တွေဟာဒရင်းနောက်တွေဖြစ်လို့ထောင်ချခံရတာမဟုတ်ပါဘူးသူတို့ဟာနိုင်ငံတော်ထိဝက်ချက်အဲ့ဥပဒေကိုချိုးဖောက်ခဲ့တယ်လို့ဆိုပြီးတရားရုံးကဆုံးဖြတ်ချက်ချပြီးစီရင်ချက်ချခဲ့တာပါဒါကြောင့်ကျမတို့အနေနဲ့တရားဥပဒေစိုးမိုးမှုကိုယုံကြည်တယ်ဒီကိစ္စမမှန်ကန်ဘူးလို့ယူဆရင်သူတို့ဘက်ကအယူခံဝင်ခွင့်ရှိပါတယ်ဘာကြောင့်မှားနေလဲဆိုတာကိုထောက်ပြနိုင်ပါတယ်
။ရခိုင်ပြည်နယ်တွင်းဖြစ်ခဲ့တဲ့အကြမ်းဖက်ပြည်ပခါရင်းနဲ့ပတ်သက်လို့သတင်းတွေရေးသားခဲ့ကြတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စုဦးတို့ဟာပြီးခဲ့တဲ့ဒီဇင်ဘာလတုန်းကဖမ်းဆီးခံခဲ့ကြတာဖြစ်ပြီးတော့သူတို့ကိုနိုင်ငံတော်လှုပ်ဝက်ချက်အဥပဒေချိုးဖောက်မှုနဲ့တရားရုံးက69နှစ်စီချမှတ်လိုက်ကြပါ။ဒီပေါ်မှာအနောက်နိုင်ငံအစိုးရတွေကုလသမဂ္ဂနဲ့ပြည်တွင်းပြည်ပလူ့ခွင့်ရေးအဖွဲ့တွေကမြန်မာအစိုးရကိုကြေကြေလောင်လောင်ဝေဖန်ခဲ့ကြပြီးတော့မြန်မာနိုင်ငံအတွင်းသတင်းလွတ်လပ်ခွင့်ကန့်သတ်မှုတွေနဲ့ပတ်သက်လို့စိုးရိမ်နေတဲ့အကြောင်းပြောဆိုခဲ့ကြပါတယ် ၎င်းပြည်နယ်ပြည်ပခမှာမြန်မာစစ်တပ်ကအလုံးကျုံကိုင်းတွယ်ဖြစ်ရှင်းခဲ့ရဆိုတဲ့နိုင်ငံကရဲ့ဝေဖန်မှုတွေနဲ့ပတ်သက်လို့တော့ဒေါက်တာဆန်းစုကြည်ကအခြေအနေကိုတိတက်ပိုကောင်းတဲ့နည်းလမ်းတွေနဲ့ကိုင်းတွယ်ဖြစ်ရှင်းသင့်တယ်လို့ယူဆနိုင်တာတွေရှိပေမဲ့လို့တိုင်းပြည်ရဲ့ရေရှည်တည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးမှာပတ်ပေါင်းစုံကနေမျက်မြတ်တတစဉ်းစားဖို့လိုအပ်တယ်ဆိုပြီးပြောသွားခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့တဲ့ဒုက္ခတွေပြီးနေရပြန်ပို့ရေးကိစ္စနဲ့ပတ်သက်ပြီးတော့လည်းနိုင်ငံတဘောတူညီနိုင်ဆောင်ရွက်ရတာဖြစ်လို့မြန်မာနိုင်ငံတစ်ဖက်တည်းကဆောင်ရွက်လို့မရဘူးလို့တုံ့ပြန်ပြောခဲ့ပါတယ်။လာမယ့်2020ရွေးကောက်ပွဲမျှော်မှန်းချက်နဲ့ပတ်သက်လို့တော့ NLD ပါတီထက်မှန်အနိုင်ရဖို့မျှော်လင့်ထားတဲ့အကြောင်းနဲ့ NLD အစိုးရအနေနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့တရားပွားပြောရေးအလေးပေးဆောင်ရွက်သွားမယ်လို့ဒေါက်တာဆန်းစုကြည်ကပြောဆိုသွားပါတယ
်။ Peace and prosperity cannot be divided.You can't have sustainable peace without prosperity, and you can't have sustainable peace.
ညီငယ်ရင်းနဲ့တာယာဝါပြောရေးဆိုတာခွဲခြားလို့မရနိုင်ပါဘူး။တာယာဝါပြောမှုမရှိရင်ရေရှည်ငင်းကြမှုမဖြစ်နိုင်ဘူး။ငင်းကြမှုမရှိဘဲနဲ့လည်းတာယာဝါပြောဖို့ဆိုတာလည်းမဖြစ်နိုင်ပါဘူး။ဒီနှစ်ခုကတွန်တွဲနေတာပါ။ဒါကြောင့်ဘယ်ကိစ္စကိုဦးစားပေးပြစ်မှတ်ထားလှုပ်ဆောင်မလဲလို့ဆိုရင်ညီငယ်ရင်းနဲ့တာယာဝါပြောရေးအတူတွဲလုပ်ရမှာပါပဲ။ဒီနှစ်ခုကိုခွဲပြီးလုပ်လို့မဖြစ်နိုင်ပါဘူး။
ဒီလိုလှုပ်ဆောင်နိုင်မှုအတွက်လာမယ့်2020ရွေးကောက်ပွဲမှာ NLD ပါတီထက်မှန်အနိုင်ရဖို့အရေးကြီးတယ်လို့ဒေါက်တာဆန်းစုကြည်ကပြောသွားပါဗျ။ NLD ပါတီဟာတိုင်းပြည်အကျိုးအတွက်လှုပ်ဆောင်နေတာဖြစ်လို့ရွေးကောက်ပွဲမှာထက်ပြီးတော့အနိုင်ရတဲ့ပါတီဖြစ်တယ်ဆိုပြီးတော့လည်းဒေါက်တာဆန်းစုကြည်ကပြောဆိုသွားခဲ့ပါဗျရှင်
။မက်ကင်ဗျူတွေကောင်းနှုတ်တင်ပြခဲ့တာပါခင်ဗျာ။အခုနားဆင်ရမှာကမြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုလွှဲပြောင်းပြီးစုံစမ်းစစ်ဆေးသွားဖို့ဗီဒိန်ပါလီမန်အမတ်တွေကတောင်းဆိုလိုက်ပါတယ်ဗီဒိန်ပါလီမန်အမတ်160ကျော်ကဗီဒိန်ဝန်ကြီးချုပ်ထရီဇာမေကိုလက်မှတ်ရေးထိုးတောင်းဆိုလိုက်တာဖြစ်ပါတယ်အခုလိုမြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးနိုင်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ဗီဒိန်တို့ရဲ့ထောက်ခံမှုကလည်းအလွန်ကိုအရေးကြီးတယ်လို့မြန်မာအရေးလှုပ်ရှားသူတွေကပြောပါတယ်ဒီအကြောင်းဆက်သွယ်စုံစမ်းတဲ့ကိုရန်နိုင်ကတင်ပြมาဖြစ်ပါတယ်
ဒီခိုင်မီနယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်လူခွင့်ချိုးဖောက်ခဲ့ရတဲ့ပတ်သက်ပြီးတော့နိုင်ငံတကာရာဇဝတ်ခုံရုံးကိုလွှဲပြောင်းပြီးစုံစမ်းစစ်ဆေးသွားဖို့ဗြိတိန်ပါလီမန်အမတ်တွေကဒီနေ့မှတောင်းဆိုလိုက်ပါတယ်။ပါတီပေါင်းစုံကပါလီမန်အမတ်160ကျော်ကဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့နိုင်ငံသားရေးဝန်ကြီးဂျယ်ရီမီဟန်တို့ကိုလက်မှတ်ရေးထိုးပြီးတောင်းဆိုခဲ့တာနဲ့ပတ်သက်ပြီးတော့ဗြိတိန်ပါလီမန်အမတ်ရစ်နော်ရာအလီက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်။ We in the United Kingdom are calling, we 163 parliamentarians are calling for the British government.
မြန်မာစစ်တပ်ကိုနိုင်ငံတကာရာဇဝတ်ခုံရုံးကိုဆဲပြောင်းပေးနိုင်မှုအတွက်ဗြိတိန်အစိုးရအနေနဲ့ကြိုးပမ်းဖို့ဗြိတိန်နိုင်ငံမှာရှိတဲ့ပါလီမန်အမတ်160ကျော်ကဒီကနေ့တောင်းဆိုခဲ့ကြပါတယ်။ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကလူမျိုးတုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်တွေအပေါ်ပြစ်မှုကျူးလွန်ခဲ့တဲ့ဆိုတာတွေကိုရှာဖွေတွေ့ရှိခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကစပြီးတော့မြန်မာနိုင်ငံကနေရိုဟင်ဂျာဒုက္ခသည်9000လောက်ထွက်ပြေးခဲ့ကြရပြီးတော့အခုဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒုက္ခသည်10000လောက်ရှိနေပါပြီ။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဒါနဲ့ပတ်သက်ပြီးတရားမျှတမှုရှိအောင်ကြိုးပမ်းကြဖို့လိုပါတယ်။အစီရင်ခံစာပါတွေ့ရှိချက်တွေဟာအလွတ်ကိုစိုးရိမ်စရာကောင်းပါလိမ့်ရှင်
။ဗြိတိန်နိုင်ငံသားရေးဝန်ကြီးဂျယ်ရမီဟန်ဟမ်ကြားခဲ့မှာမြန်မာနိုင်ငံကိုတွားရောက်ဖို့ရှိနေပြီးတော့သူ့ရဲ့ခီးစဉ်မတိုင်ခင်မှာဗြိတိန်ပါလီမန်အမတ်တွေကအခုလိုတောင်းဆိုခဲ့တာလည်းဖြစ်ပါတယ်။ဗြိတိန်အမတ်တွေရဲ့ဒီစာထဲမှာတော့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကရိုဟင်ဂျာပြည်ပခန့်မှာလူမျိုးတုံးတပ်ဖြတ်မှုရွေချက်တွေပါတယ်လို့အမှတ်ချက်ပေးထားတာကိုထောက်ပြပြီးတော့ဒါဆိုရင်နိုင်ငံတကာဥပဒေတွေကိုအစိုးရအောင်ချိုးဖောက်မှုဖြစ်နိုင်တယ်လို့ဖော်ပြထားပါတယ်။ဒါပြင်ရိုဟင်ဂျာတွေဘေးကင်းလုံခြုံမှုရှိရှိဌာနေပြန်နိုင်ရေးအခြေအနေတရက်ကိုဖန်တီးပေးဖို့နဲ့ကုလသမဂ္ဂရဲ့တောင်းဆိုချက်နောက်ကိုဗီယာနန်ကော်မရှင်ရဲ့ရခိုင်အရေးကြံပြုချက်တွေကိုမြန်မာအစိုးရဘက်ကလှစ်လှစ်ရှုပြီးတော့သဘောတူညီချက်တွေကိုလည်းလေးစားမှုမရှိဘူးဆိုပြီးတော့ဗြိတိန်လွှတ်တော်အမတ်တွေဘက်ကစွပ်စွဲထားပါတယ်။မြန်မာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးနိုင်ဖို့အတွက်ကုလသမဂ္ဂလူမျိုးရေးကောင်စီနဲ့ဗြိတိန်တို့ရဲ့ထောက်ခံမှုကိုရဖို့ကအရေးကြီးတယ်လို့လည်း Burma Campaign UK ဖွဲ့ရဲ့ညွှန်ကြားရေးမှူး Mark Farmer ကပြောပါတယ
်။ This referral is very important because although the International Criminal Court can investigate now some of the crimes against
ICC အနေနဲ့ဒါကိုစုံစမ်းစစ်ဆေးနိုင်ဖို့ကအလွန်ကိုအရေးကြီးပါတယ်။ဒါကြောင့်လည်းဆိုတော့ ICC အနေနဲ့ရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့ပြစ်မှုတချို့ကိုစုံစမ်းစစ်ဆေးနိုင်ပေမဲ့လည်းကုလသမဂ္ဂလုံခြုံရေးကောင်စီကနေအပြည့်အဝစုံစမ်းစစ်ဆေးဖို့မပေးဘဲနဲ့တော့မြန်မာစစ်တပ်ကတခြားတိုင်းရင်းသားတွေအပေါ်မှာကျူးလွန်တဲ့ပြစ်မှုတွေကိုစုံစမ်းစစ်ဆေးနိုင်မှာမဟုတ်ပါဘူး။ဒါကမှန်ကန်မှုမရှိပါဘူး။မြန်မာစစ်တပ်ကနိုင်ငံတဝန်းတခြားတိုင်းရင်းသားတွေအပေါ်မှာပြစ်မှုတွေကျူးလွန်ခဲ့တယ်ဆိုရင်ဒါကိုစုံစမ်းစစ်ဆေးရမှာဖြစ်ပါတယ်။ဒါကြောင့်ဗြိတိန်အစိုးရအနေနဲ့ဒီစုံစမ်းစစ်ဆေးမှုကိုထောက်ခံပြီးနိုင်ငံတကာရဲ့ထောက်ခံမှုကိုလည်းစတင်တည်ဆောက်သွားဖို့ကအလွန်ကိုအရေးကြီးပါတယ်။
မနက်ငယ်ဟာ ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုတည်ထောင်ခဲ့တဲ့ယောမသဘောတူစာချုပ်မှာသဘောတူလက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်နိုင်ငံတော့မဟုတ်ပါဘူး။အခုလိုယောမသဘောတူစာချုပ်မှာလက်မှတ်ရေးထိုးထားခြင်းမရှိတဲ့အတွက် ICC မှာမြန်မာနိုင်ငံကိုအရေးယူဖို့ကိစ္စကထိရောက်မှုရှိနိုင်မလားဆိုတဲ့အပေါ်မှာတော့ Mark Farmer ကအခုလိုပြောပါတယ
် Under the rules of international law a country can still be investigated
နိုင်ငံတကာဥပဒေအောက်မှာတော့နိုင်ငံတိုင်းဟာနိုင်ငံတကာရာဇဝတ်တရားရုံးရဲ့စုံစမ်းစစ်ဆေးတာကိုခံရနိုင်ပြီးတကယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကနေဒါကိုလွှဲပြောင်းပေးမယ်ဆိုရင်တော့ ICC ကနေတရားစွဲဆိုတာကိုလည်းခံရနိုင်ပါတယ်။ဒါကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ ICC နိုင်ငံတကာရာဇဝတ်တရားရုံးကိုလုတ်ပိုင်ခွင့်အာဏာပေးလိုက်ရင်မြန်မာနိုင်ငံအနေနဲ့ရောမသဘောတူညီချက်စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်သည့်တိုင်အောင်စုံစမ်းစစ်ဆေးတရားစွဲခံရနိုင်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဟာကမ္ဘာပေါ်မှာဩဇာအာဏာအကြီးအမားဆုံးအဖွဲ့အစည်းဖြစ်ပြီးကိစ္စတိုင်းလိုလိုကိုဆုံးဖြတ်နိုင်ပါတယ်။
မြန်မာဆိုတဲ့ဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံဘူးဆိုပြီးတော့ယတိပြပြောဆိုထားပါတယ်မြန်မာနိုင်ငံဘက်ကထောက်သွားသူတိုင်းကိုပြန်လက်ခံမယ်လို့ဆိုတဲ့ဌာနပြန်ရေးလုပ်ငန်းစဉ်ကိုမြန်မာဘက်ကစတင်ဆောင်ရွက်လာပြီမဲ့လည်းနိုင်ငံတကာအတိုင်းအဝိုင်းဘက်ကတော့ဒုက္ခသည်တွေဌာနပြန်နိုင်မဲ့အခြေအနေမရှိသေးဘူးဆိုပြီးတော့ပြောဆိုထားပါတယ်ခင်ဗျာ
ကိုရင်နိုင်ဆက်သွယ်မေးမြန်းပြောပြခဲ့တာပါဥရောပသမဂ္ဂလွှတ်တော်အမတ်တွေကြားမြန်မာအရေးဆုံးဖြစ်ချက်တည်းရဲ့ချဖို့ကလည်းရှိနေပါတယ်မြန်မာအရေးဆုံးဖြတ်ချက်ထဲမှာတော့ရိုက်တာစတင်နောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အပေါ်ဆွဲချက်တွေကိုရုပ်သိမ်းပြီးသူတို့ကိုချွင်းချက်မရှိအမြန်ဆုံးပြန်လွှတ်ပေးဖို့ကိုလည်းဥရောပလွှတ်တော်အမတ်တွေကတောင်းဆိုထားပါတယ်ရေတာသတင်းတော်တွေဖြစ်တဲ့ကိုဝါလုံးကိုကျော်စိုးဦးတို့နှစ်ဦးကတော့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်9နှစ်စီရင်ခံရတာဖြစ်ပါတယ်ဒီအကြောင်းမတ်တင်ကြီးထက်ကပြောပြမှာပ
ါသတင်းထောက်တွေကိုအလုပ်ကိုအနှောက်အယှက်ကင်းကင်းလုပ်နိုင်တဲ့နိုင်ငံသားအလုံးဒန်းတူဝင်ရတဲ့နိုင်ငံမျိုးကိုမြန်မာပြည်သူတွေရားတင်တယ်လို့ဥရောပသမဂ္ဂ EU ရဲ့နိုင်ငံသားရေးမူဝါဒရေးရာအကြီးအကဲကဒီကနေ့ပြောဆိုလိုက်ပါတယ်။ဥရောပပါလီမန်မှာ EU နိုင်ငံသားရေးမူဝါဒရေးရာအကြီးအကဲဖရက်ဒီရီကာမိုဂါရီနီကအခုလိုပြောဆိုလိုက်တာပါ
။ People of Myanmar have asked to turn the page to go towards a democratic
democracy နိုင်ငံ democracy စနစ်ကိုဥတည်ပြောင်းလဲဖို့မြန်မာပြည်သူတွေကတောင်းဆိုခဲ့ကြတာပါ။ပြည်သူတွေကဒီထက်ပိုပြီးတော့ထိုက်တန်ပါတယ်။အစိုးရအဖွဲ့အစည်းတွေအနေနဲ့သူတို့ရဲ့လုပ်ရပုံမှာတာဝန်ခံစီရင်းနဲ့သတင်းတော်တွေသူရဲ့အလုပ်သူလွတ်လွတ်လပ်လပ်လုပ်နိုင်တဲ့နိုင်ငံမျိုးကိုမြန်မာပြည်သူတွေရတင်ပါတယ်။ကိုယ်ဝယ်ယုံကြည်မှုနောက်ခံအကြောင်းရင်းတွေဘာပဲဖြစ်ပါစေနိုင်ငံသားအလုံးဒန်းလူခွင့်ရတဲ့နိုင်ငံတစ်ခုမျိုးကိုမြန်မာပြည်သူတွေရလိုက်ပါတယ
်။ဥရောပသမဂ္ဂလွှတ်တော်အမတ်တွေကြားမြန်မာအရေးဆုံးဖြတ်ချက်တည်းအချမှတ်ဖို့လည်းရှိနေပါတယ်။မြန်မာအရေးဆုံးဖြတ်ချက်ထဲမှာတော့ Writers သတင်းတော်နှစ်ဦးတို့ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အပေါ်ဆွဲချက်တွေကိုရုပ်သိမ်းပြီးသူတို့ကိုချွင်းချယ်မရှိချက်ချင်းပြန်လွတ်ပေးဖို့ဥရောပလွှတ်တော်အမတ်တွေကတောင်းဆိုထားပါတယ်။ Rider စတင်နောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကတော့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်9နှစ်စီကြာခံနေကြရတာဖြစ်ပါတယ်။လက်ရှိမြန်မာနဲ့ဥရောပသမဂ္ဂကြားကုန်သွယ်ရေးအစီအစဉ်တွေကိုထိန်းသိမ်းထားဖို့အတွက်မြန်မာဘက်ကအခြေအနေတွေတိုးတက်လာအောင်ခိုင်ခိုင်မာမာကြိုးပမ်းဖို့လိုတယ်လို့လဲ EU ရဲ့နိုင်ငံသားရေးမူဝါဒရေးရာအကြီးအကဲကပြောဆိုပါတယ
် We've also made clear to the Myanmar authorities that our trade preferences with Myanmar are linked
ဥရောပသမဂ္ဂနဲ့မြန်မာနိုင်ငံခြားကုန်သွယ်ရေးကမြန်မာနိုင်ငံရဲ့လူ့အခွင့်အရေးနဲ့ဒီမိုကရေစီအခြေအနေတွေနဲ့ချိတ်ဆက်နေတယ်ဆိုတာကိုမြန်မာအာဏာပိုင်တွေကိုရှင်းရှင်းလင်းလင်းအသိပေးထားပြီးဖြစ်ပါတယ်ဒါကြောင့်မလို့လက်ရှိကုန်သွယ်ရေးအစီအစဉ်တွေကိုထိန်းသိမ်းထားနိုင်ဖို့အတွက်အခြေအနေတွေတိုးတက်လာရေးခိုင်မာပြတ်သားရဲ့လှုပ်ဆောင်ချက်တွေမြင်ရဖို့လိုပါတယ်။တစ်ချိန်တည်းမှာပဲကိုဖီအာနန်အစီရင်ခံချက်အတိုင်းပြည်ပခရဲ့အရင်းငယ်အကြောင်းရင်းတွေကိုဖြည့်ရှင်းနိုင်ရေးမြန်မာအရက်သားအစိုးရနဲ့လည်းအနီးကပ်ဆောင်ရွက်နေပါတယ
်။ Writers သတင်းတောင်နှစ်ဦးအပေါ်စီရင်ချက်နဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကဒီကနေ့တုံ့ပြန်ပါတယ်။ဒီသတင်းတောင်နှစ်ယောက်အပေါ်စီရင်ချက်ကိုလူတွေသိပြီးမဖတ်ကြဘူးလို့ထင်မြင်တဲ့အကြောင်းပြောဆိုသွားတာပါ။သတင်းတောင်နှစ်ဦးအပေါ်တရားရေးစီရင်ချက်အရဆိုရင်တော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဘာမှမဆိုင်ပဲနိုင်ငံတော်လွှတ်ဝဲချက်ဥပဒေနဲ့သာဆိုင်နာကိုတွေ့ရတယ်လို့လည်းပြောဆိုသွားပါတယ်ရှင်
။ဒါကတော့ဥရောပသမဂ္ဂလွှတ်တော်အမတ်တွေကြားမှာဒီ Riders သတင်းတောင်နှစ်ဦးဒီစီရင်ချက်ချခံရတဲ့ပတ်သက်ပြီးတော့ဒီမြန်မာအရေးဆုံးဖြတ်ချက်တည်းရဲ့ချဖို့ရှိနေတဲ့အကြောင်းမတ်တင်ကြီးတိုက်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒါမဲ့စနေညမှာVOA ရဲ့တိုက်ရိုက်လေလံအစီအစဉ်ပါရီဆွေးနွေးကြမှာပါလေ
။ဒေါ်ရရှင်များရှင်မြန်မာနိုင်ငံမှာလက်နက်ကန်ပြပခတွေကအစားရခိုင်ပြည်နယ်အချက်တဲဆုံးပြဿနာပေါင်းစုံမှာနောက်ခွေကတွေးထိုးပြီးနေတဲ့အင်အားစုတွေရှိနေတဲ့ဆိုတဲ့အမြင်တွေနဲ့အတူပ ပြန်လည်သိမ်းပြင်ရေးနဲ့ယုံကြည်မှုတည်ဆောက်ရေးကိုထိခိုက်မှာစိုးရိမ်တန်တွေလည်းထွက်ပေါ်နေပါတယ်။ NLD ပါတီဥဆောင်တဲ့ရတဆွေရလက်ထက်မှာအမျိုးသားပြန်လည်သိမ်းပြင်ရေးယုံကြည်မှုတည်ဆောက်ရေးဘလောက်ထိခီးပောက်ခဲ့ပါပြီလဲ။ဘယ်လိုအခက်ဆန်းစိန်ခေါ်မှုတွေရှိနေပါလဲ။ဖြစ်လို့ဖြစ်စဉ်အားစုတွေဆိုတာဘယ်သူတွေလဲဆိုတာကို VOA စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမင်းမြတ်လူတွေအနေနဲ့ VOA ဖုန်းနံပါတ်1-2-3-8-2-9-9-9လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voenews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
လာမယ့်စနေည VOA ရဲ့တရားရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ဒီစနေည မတိုင်ခင်မှာဒီမိမိတို့ရဲ့ဖုန်းနံပါတ်ကိုအချိန်ပြီးပေးပို့ကြပါအောင်ခင်ဗျာ။အခုတော့ပြည်တွင်းကဒီဓာတ်ဆီဈေးနဲ့ပတ်သက်တဲ့သတင်းလွှာတစ်ပုဒ်ကိုလည်းတင်ပြခြင်းပါတယ်။American dollar နဲ့မြန်မာကျပ်ငွေလဲလှယ်နှုန်းမှာမြန်မာကျပ်ငွေတန်ဖိုးစံချိန်ကျိုးအောင်ထိုးကျနေတာကြောင့်ပြည်ပကတင်သွင်းတဲ့လောင်စာဆီရီယာလဲဈေးအဆမတန်မြင့်တက်လာနေပါလေတက်လာနေတဲ့ဒီဈေးနှုန်းနဲ့အညီခီးသည်တွေထံကနေရင်ငှားကတိုးပြီးတောင်းနေရတာကြောင့်အခက်အခဲကြုံနေရတယ်လို့အငှားရင်မောင်းသူတွေကပြောကြပါတယ်မြန်မာအစိုးရအနေနဲ့စိန်ခေါ်မှုအခက်အခဲတွေအများကြီးရှိနေပြီးကင်တွယ်ဖြေရှင်းနိုင်စမ်းမရှိသေးဘူးလို့လဲနိုင်ငံရေးသုံးသပ်သူတွေကဝေဖန်နေကြတာပါအပြည့်စုံကိုတော့ VOA သတင်းတော့ကိုကောင်းဆန်ဟင်းပြောပြပါမယ
်။ American dollar နဲ့ငွေလဲလှယ်နှုန်းမှာမြန်မာကျပ်ငွေတန်ဖိုးထိုးချနေရကြောင်းပြည်ပကတင်သွင်းတဲ့တက်စီနဲ့ဒီဇယ်ဈေးတွေလည်းတရိပ်ရိပ်တက်လာနေတာပါ။73စီဈေးမြန်မာလာတဲ့အချိုးတက်ရောက်မှုဟာအငှားရင်မောင်းတွေကိုတိတိတတ်တာရိုက်ခတ်လာပါလေ။ရခိုင်မြို့ကအငှားကားမောင်းတဲ့ကိုစိုင်းကျော်လက်ကတော့တနေ့တစ်နေ့မြန်မာလာတဲ့73စီဈေးကြောင့်ကားမောင်းဆွဲရတာအဆင်မပြေဘူးလို့သူကအခုလိုပြောပါတယ်။
ကဲဘူးခက်ခဲရတော့ပြောမိပါလေဗျာစီစီးတွေကခုကတကီလိုတရအရင်ရှိတယ်ဟုတ်ကာလာပေါက်စီစီးရာဆိုရင်ပေါ့နော်တရကိုကီလို200မောင်းလို့ရှိရင်ငွေ1000မဟုတ်ရဲ့စီထဲရမှာကီလို200မောင်းမှငွေသားအမောက်ကဘယ်လောက်တက်လဲဆိုတော့4000ခွဲအဲ့လောက်တက်တယ်လေအဲ့တော့4000ခွဲတက်စီဝေ1000ခွဲအုံနာကြီး1000ခွဲ900ခွဲကျန်အဲ့အိုင်းနေမျိုးဆိုရင်တော့မဆိုးဘူးပေါ့လေဒါခရက်နဲ့ဆိုရင်ခရက်ရဲ့ပါစနစ်ဖို့မပါသေးဘူးပေါ့နော်အဲအခုလိုစီစဉ်တက်တာတော့စီကားမောင်းတဲ့လူတွေတော့ဘလို့မှစဉ်းပြေကြကျွန်တော်ကတော့ခုနကအငားမောက်တဲ့အတွက်ကိုပိုင်ဆိုတော့နည်းနည်းတော့ခုတာခံတာသေးတာပေါ့ဗျာတကယ်တကယ်အငားမောင်းတဲ့လူတွေဆိုတော်ကိုအစဉ်မပြေတာတော့အငားမှာပဲ
လက်ရှိမှာတော့နိုင်ငံအတွင်းမှာအခြေခံဆက်သက်ကုန်ဈေးကလည်းမြန်မာလာနေတာပါအစိုးရအနေနဲ့ပြည်တွင်းစီးပွားရေးမတည်မငြိမ်ဖြစ်နေတာကိုဝင်ရောက်ထိန်းချုပ်ပေးဖို့ကိုလည်းထောက်ပြပြောဆိုကြနေပါလေစီးပွားရေးပညာရှင်ခမောင်ညိုဘောကဗေဒကတော့လက်ရှိမှာအစိုးရအနေနဲ့လှုပ်ဆောင်ရမှာတွေများပေမဲ့ဘာတစ်ခုကိုမှလှုပ်ဆောင်နိုင်ခြင်းမရှိသေးဘူးလို့သုံးသပ်လိုက်ပါတယ
်အခုကသူ့ရဲ့ function သူက function တွေအများကြီးပဲတော့သူလှုပ်ရှားတွေအများကြီးရှိတယ်အခုကသူ့ရဲ့စွမ်းရည်သူ့မှာလှုပ်ရှားတွေအများကြီးရှိတယ်ဒါပေမဲ့လှုပ်နေတဲ့စွမ်းရည်ကသိမရှိဘူးအဲ့ဒါပဲအဓိကပြောပါလား
လွန်ခဲ့တဲ့တလလောက်ကစလို့ဒေါ်လာဈေးအဆမတန်ထိုးတက်နေတာကြောင့်လောင်စာဈေးအပါအဝင်ပြည်ပခန့်တွန်းကုန်တွေအကုန်ဈေးတက်နေတာပါဒီအတိုင်းနိုင်ငံခြားငွေလဲနှုန်းတွေဆက်တက်နေအောင်မယ်ဆိုရင်တော့ပြည်သူတို့ညှန့်လင့်နေတဲ့ကုန်စည်နှုန်းချက်စင်းကြီးကတော့အလန့်ဝင်းနေအောင်ပါပဲလို့အကဲခတ်တွေကသုံးသပ်နေကြပါလေခင်ဗျာ
ဒါကတော့အမေရိကန်ဒေါ်လာနဲ့ရှင်တဲ့မြန်မာကျပ်ငွေတန်ဖိုးချက်စင်းလာတာနဲ့အမျှလောင်စာဈေးတွေတက်နေတဲ့ကြက်ကဘယ်လိုရှိသလဲဆိုတော့ကိုVOA သတင်းတော့ကိုကောင်းဆန်ဟင်းပြောပြသွားတာဖြစ်ပါတယ်။မကြာခင်တင်ဆက်မဲ့အပတ်စဉ်ကဏ္ဍတွေမှာတော့ကျမ်းမာရေးကဏ္ဍဥုံခင်းရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ2532နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့ကြာသပတေးနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနူမီတာ25 kHz 15653ညလိုင်းနူမီတာ32 kHz 11683ညလိုင်းနူမီတာ51 kHz 9335တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝယ်အတွင်းမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်တဲ့ပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဘောပါတီဆိုတဲ့အမည်ကိုအတူတူဖြစ်တယ်။နောက်တစ်ချက်ကပါတီမျိုးစိတ်နဲ့ဆက်ပွဲနဲ့ပေါင်းစည်းအခမ်းအနားကိုကျွန်တော်တို့ဒီစက်တင်ဘာ
မွန်ဒီတာမှာပါတီတွေဘယ်လိုပေါင်းစည်းသွားကြပါသလဲ။တိုင်းရင်းသားဒေသတွေကအတန်းတွေကိုအပြည့်စုံနောက်ပိုင်းမှာကြားမှာပါ။အခုတော့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီ။ဒီတစ်ပတ်မှာတော့စီးကျူယောဂနဲ့ပတ်သက်ပြီးတည်ဆုံးရမှုကာကွယ်ရေးအပိုင်းနှင့်ကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာစီးကျူနဲ့ပတ်သက်တဲ့ယောဂတွေဖြစ်နှုံတည်နှုံညာနေတဲ့အကြောင်းရင်းတွေထဲမှာကိုယ်လက်လှုပ်ရှားမှုနည်းတာ၊ဆေးရွက်ဆေးလိပ်ဆေးရွက်ကြီးအရက်တောက်သုံးမှုများတာတွေလည်းအဓိကပါဝင်နေပါတယ်လို့စီးကျူအထူးကုဆရာဝန်တွေကသတိပေးနေပါတယ်။ကိုယ်လက်လှုပ်ရှားမှုကောင်းလာအောင်နဲ့ဆေးလိပ်ဆေးရွက်ကြီးအရက်တောက်သုံးမှုရောကြအောင်ဘာတွေလုပ်ဆောင်သင့်ပါသလဲ။ဒီအကြောင်းမြန်မာနိုင်ငံစီးကျူသွေးကြိုယောဂဒီအသင်းရဲ့ဥက္ကဋ္ဌစီးကျူအထူးကုဆရာဝန်ကြီးနဲ့ကုန်းလူဆောင်ပမောက္ခဒေါက်တာတင့်ဆွေလောက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်။ဟုတ်ကဲ့ဒီကျိုသွေးကျိုသူကုဆရာဝန်ကြီးနဲ့ကုန်းလူဆောင်ပမောက္ခဒေါက်တာဦးထွန်းစစ်လာခင်ဗျာ။ဒီစီးကျိုယောဂကြောင့်သေဆုံးမှုများနေရတဲ့ကိစ္စအတွက်ကျွန်တော်တို့ဆွေးနွေးခဲ့ရမှာပြီးခဲ့တဲ့အခေါက်တွေကတော့ဒီဖြစ်ခဲ့တဲ့အခြေအနေဖြစ်နှုံးနဲ့ဒီရှော့ချရေးအတွက်ဒီကာကွယ်ရေးအတွက်ပေါ့နော်အစားအသောက်ပိုင်းဆိုင်ရာကျွန်တော်တို့အဓိကဆွေးနွေးခဲ့ကြပါတယ်ဆရာ။အဲ့ဒီတော့ဒီနောက်ထပ်ကာကွယ်ရေးလုပ်ငန်းတွေဖြစ်တဲ့ဒီကိုယ်လက်လှုပ်ရှားမှုနောက်တစ်ခါဒီဆေးလိပ်ဆေးရွက်ကြီးအရက်တောက်သွမှုနဲ့တော့ပြည်သူတွေဘက်ကဘာတွေလုပ်ပေးနိုင်လဲပေါ့နော်။နောက်ယောဂဖြစ်ပြီးဒီဆုံးမှုတွေရှော့ချနိုင်ဖို့အတွက်ဒီကျန်းမာရေးစနစ်ကရောအစိုးရဘက်ကရောဘယ်လိုတာဝန်တွေရှိလဲဆိုတာကိုကျွန်တော်တို့အဓိကဆွေးနွေးကြမှာဖြစ်ပါတယ်ဆရာ။အဲ့ဒီတော့စီးကျိုယောဂကြောင့်တည်ဆုံးရမှုဖြစ်နှုံးတွေကာကွယ်ရေးအတွက်ကိုယ်လည်းလှူရှာမှုနဲ့ပတ်သက်ပြီးတော့ဆက်ရှင်းပြပေးပါလားဆရာ
။ physical activity ကတကယ်ပါမှာအခုပြောတယ်နားနေခြင်းငါကူစီးစီးကတိကလူကြောက်ကအနည်းဆုံးမိနစ်30ကိုယ်လည်းလှူရှာကိုယ်ကလည်းလှူရှာမှုလုပ်ဖို့လိုတယ်။ဒါမျိုးကြည်လန်းတပေါင်းကြည့်အောင်လမ်းလျှောက်နိုင်ဖို့လိုတယ်။အဲ့ဒါဆိုရင်ကျွန်တော်နှလုံးယောဂတွေစီးကျူတွေယောဂတွေအဝတ်လုံးတွေဒီရောတွေကိုဖြစ်နှုံးနေကိုကြားလဲ။အဲ့တော့ကျွန်တော်လူလူကလူစီးကန်းတွေလောကကောင်းမှန်ပြီးအောင်အဲလောကကောင်းကောင်းပြီးအောင်ပြောကျွန်တော်တည်လာတဲ့ချိန်မှာလှုပ်တဲ့ချိန်မှာအန်ဒီရကင်းစွာနဲ့လူကြီးကလုပ်နေလို့ပေါ့။မကျွန်တော်လူကြီးကလုပ်ချင်လို့လမ်းမပေါ်ထားပြီးကျွန်တော်ကကတိုက်တို့ပြေးရတယ်ဆိုလို့
။
ဆရာဝန်တွေလည်းမအောင်ကတိုက်တို့ပြေးသွားတဲ့အရာရှိနေတယ်။ဒီများနိုင်ငံမှာဆိုပြေးလို့မဆက်မင်းကြီးနဲ့ဆက်မင်းကြီးကျွန်တော်လုပ်တယ်မဆိုဆက်မင်းကြီးကမှကာမကိမဲ့ပြောဆက်မင်းတို့လမ်းတီးတန်းလုပ်ပြတာမျိုးတော့ပြောတာ။အဲနိုင်ငံတော်ဆက်မင်းကြီးနဲ့ဘူးအဲ့ဆက်မင်းကို subsidize ကြီးနဲ့ရောင်းပြတာမျိုးတော့ဒါမျိုးကိုကျွန်တော်တို့မယ်။အဲ့တော့ကျောင်းတွေမှာပြည်သူရဲ့ activity မျိုးလုပ်အောင်လို့ဘူကရဲလှူရှာမှုအချိန်ကိုဒီတန်ကိုကျွန်တော်တတ်မှတ်ပြီးတော့ကိုယ်ရဲ့လှူရှာမှုတွေကလေးတွေကိုလုပ်ခိုင်းဖို့နောက်ရက်ွက်တွေမြို့ရတွေထောင်ပြီးဆိုကစားကူးကြီးအာဂရာကူးကြီးအာဂရာယူပါဖို့ကိုနိုင်ငံတော် policy ချပြီးတော့သူများနိုင်ငံကဘာလို့အဲ့ဒီလိုလုပ်မှလာလဲကစားအကောင်မလို့ဒီကစားဝင်ရမကြည့်လို့ဘယ်မှာတော့မကစားဘူ
း။ဟုတ်ကဲ့နောက်တစ်ခါဒီဆေးလိပ်ဆေးရွက်ကြီးအရက်နဲ့ပတ်သက်လို့ဆက်ရ
ည်သူပဲကူးကြီးကျွန်တော်ချိန်မှာဆေးလိပ်ကအသက်ရွယ်မှုရင်းစေတင်နေရလို့ရတယ်ဒီကတော့အသက်ဆက်ရှင်မပြည့်တဲ့သူလုံးဝလုံးမရဘူးဒီကနောက်တစ်ခါဆေးလိပ်ကိုတော့မှခွဲမရအောင်အထုတ်လိုက်ပဲဝယ်ရမယ်ပက်ကေ့ချ်လိုက်ပဲဝယ်ရမယ်အဲ့တော့ပက်ကေ့ချ်ကတော့ကြီးကြီးတော့ကြီးကြီးတော့ဒီမတက်နိုင်တဲ့ကလေးတွေနဲ့မိန်းမတွေမတက်တော့ဘူးပေါ့အခုကျွန်တော်ချိန်မှာက2လိပ်တည်းဝယ်လို့ရတယ်3လိပ်တည်းဝယ်လို့ရတယ်အသက်ဆက်ရှင်တွေပါလေတော့ဘာမှကြည့်လာဝင်ရောင်းလိုက်တာပဲအဲ့ရက်လက်ဒီလိုပဲညနေငယ်မှာဆက်ဆက်ရှင်တွေပြည်ပြီး sorry တောင်းတာကပြပြမှတ်ဖို့ရင်ပြပြပြီးတော့မှအသက်ကိုပြပြီးတော့မှဒီရောင်နဲ့ဒီမှာဘလူးဝက်ပြလာပြီးတော့တရက်ကလည်းအခုဆိုမိုးလင်းရတဲ့အချိန်မှနဲ့လေးစားကြီးတောင်မထိုးသေးဘူးညာကျွန်တော်လမ်းကျောက်တဲ့နေရာတွေမှာဆိုကျွန်တော်အင်းရကန်ဆောင်မှာဆိုတခါတည်းအရက်ဝိုင်းနေအကြီးကျယ်ပဲပြောရင်ယုံမှာမဟုတ်ဘူးသူပြင်းငယ်လေးတွေအကြက်တွေဝိုင်းပွဲပြီးတောင်နေရတာလေအဲ့ဒါတွေကိုပညာနဲ့ပြရမယ်စီးရစီးရမယ်ဘယ်လိုမှမရဘူးဆိုတော့လည်းအရေးကြီးတာလည်းလိုအပ်မှာပေါ့နော်ပို ပြီးနိုင်မှကျွန်တော်လူတွေကဆောရပြတဲ့ယောဂါကြီးဖြစ်နေမှာနောက်လေးခါနေချက်ကြမှာနောက်ဆုံးကျွန်တော်ရွှေချောက်တော့ဆောက်ပါပူပူရှိပြီးပူပူတည်မှာဒီယောဂါကြီးနဲ့ပဲ
ဟုတ်ကဲ့
2004ခုနှစ်တုန်းက2004ခုနှစ်ကဒီရန်ကုန်မြို့မှာကျွန်တော်စာပေးလုပ်ခဲ့တော့စီရပြည်ယောဂါဖြစ်ပေါ်နေမှာအလန်းပွား84%ရှိတယ်လူတရာပါစနစ်ရကနေမြို့ရှိတယ်ပေါ့အခုရန်ကုန်တိုင်းမှာနောက်ဆုံးလုပ်ရတဲ့2014စာပေးရ18.2%ရတယ်လို့ပြောပါမယ်ဒီမှာရန်ကုန်အများဆုံးပဲဒါကတော့မြို့ကြီးဖြစ်တဲ့ကြောင့်ပေါ့ဆိုတာဒီ70ကာကာလတော်တွင်မှာ600ခန့်လုံးစီရပြည်ယောဂါဖြစ်ပေါ်နေတိုးတက်လာရန်ကုန်တိုင်းမှာနောက်တစ်ခုဒီကတော့ပြောမယ်အဲ့တော့နောက်ဆက်ပြင်းမှာကျွန်တော်ကဘာမှမလုပ်ဘဲနေဆိုရင်အဲ့ဒီလိုပဲအနည်းဆုံး600ခန့်လုံးဒီကမှာပူပြီးတိုးတက်ပေါ်ပဲရှိတယ်အဲ့တော့ဒီချိန်မှာကျွန်တော်အစိုက်ကွန်ဆိုင်လုပ်ဖို့လေပြီးပေါ့နိုင်ငံတော်ကနေဦးစီးဦးမှာကမ္ဘာကရလုပ်ပြီးတော့ကာကွယ်ရေးလုပ်ဖို့လုပ်မယ်ပြည်သူ့လူပါလောင်လုပ်ဖို့လုပ်မယ်တကယ်တော့အမြင့်ဆုံးမှာတောင်းရှိတဲ့သူကတောင်းရှိတာပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီယောဂ
နိုင်ငံတော်ဒီလိုကြီးလုံးတိုက်တာနေတဲ့လုပ်ဖို့လေ
စစ်တဲ့ဟိုအနေထားရှော့ချနိုင်ဖို့အပြင်ယောဂဖြစ်လာပြီးရင်ခုနကဒီဖေးဆိုးရအနေထားရှော့ချဖို့အတွက်ကိုဆိုင်ဘယ်ချက်တရားအဓိကအရေးကြီးဆုံးဖြစ်မလဲ
။ယောဂဖြစ်တဲ့အချိန်မှာဒီယောဂလေးကြောင့်ဖြစ်တဲ့နောက်တစ်ရက်ရှော့ချဖို့ဆိုရင်နံပါတ်1ကအဲ့ဒီလူတွေယောဂရှိမယ်ဆိုတော့သိပြီလို့လေ။အဲ့တော့ screening လို့ခေါ်တဲ့ယောဂတွေကိုစောစီးစွာရှာဖွေဖို့တို့ချင်းကိုကျွန်တော်လုပ်နိုင်လို့လေပေါ့။ဒါပေမဲ့အဲ့ဒါနဲ့မလုပ်တော့ဘူး။ယောဂရှာဖွေဖို့စောစီးရှာဖွေဖို့အဲ့ဒီလူတွေကိုဖြည်းဖြည်းရတော့ကုနိုင်ွယ်လို့ရ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီထိရောက်ကုဖို့ဆိုလို့ရှိရင်အဓိကဘာတွေလုပ်ပေးဖို့လုပ်မလဲဆရာ
health system ပေါ့ကျန်းမာရေး system ပေါ့အောက်ခြေလူရဟက်စင်တာလေးကိုဟုတ်တာရှာလီဆေးဝင်ကြီးတက်ကူဆေးဝင်ကြီးတိုင်းနိုင်ငံဆေးဝင်ကြီးတို့ပြည်ပြည်ကြောင်းလေးကိုကုန်လုပ်ဖို့လို့ရ reform လုပ်ဖို့လို့ရပေါ့အဲ့ဒီအပိုင်းမှာကျွန်တော်ရှိမှကျွန်တော်လေးအားနေတယ် health system reform လုပ်ရတဲ့တော့ကျွန်တော်တို့က health system strengthen လုပ်တဲ့ခေါင်းပြည့်ပြီးတော့ပြင်ဆင်တယ်လို့တော့ပြောတော့ပြောနေတယ်ဒီလိုတော့ညာလေအခုဖြစ်မှန်းကားနေတဲ့ကုသမှုတွေယောဂတွေကုသမှုတွေကျွန်တော်ရှိရတူတရား health system မှာ ready မှုဖြစ်ပြီးအဲ့ ready ဖြစ်လာအောင် prepare လုပ်ဖို့ကျွန်တော်ကလုပ်နေတယ
်ဟုတ်ကဲ့ဆရာတော်ဒီကျန်းမာရေးစနစ်တစ်ခုလုံးကိုပြန်ပြီးတော့ဒီပြည်ပြင်းကြောင်းလဲမှုတွေပေါ့နော်လက်ရှိနိုင်ငံကအနေထားနဲ့
ကျွန်တော်ကမှဒီဘက်ကဒီယောဂတွေကဖြစ်မှုများနေတယ်ဖြစ်မှုများတယ်ဆိုဒီယောဂတွေကိုကျွန်တော်ကုသအောင်ဆိုကျောင်းနေနေစပြီးတော့တည်ယုံညွတ်တဲ့မျိုးပြန်ပြီးတော့ပြင်ပြီးတော့ယောဂရီကာကိုရီနဲ့ကုသရီကိုကျောင်းသားဘုရားတွေကကျွန်တော်စပြီးတော့ရင်းနှီးပြီးတော့ကျွမ်းတုံရှိအောင်လုပ်ပြီးလုပ်ပေးမယ်။လုပ်ပြီးတဲ့အခါကျတော့ဆရာဝန်ကြီးအလုပ်တင်ဆရာဘုရားနဲ့ဆရာဝန်အမေဆရာဝန်အလားတူဆရာဝန်ကြီးစားတီဒီယောဂရီကိုကျွမ်းကျွမ်းကျင်ကျင်ကာကိုပြီးတော့ကုသရီကိုဟောငါတို့ရေကိစ္စပါလားလို့သူရဲ့သဘောထားပြောပြီးတော့ဖြည်းဖြည်းချင်းကာကိုကုသရီမှာပါဝင်နိုင်အောင်စပြီးလုပ်လို့မယ်
။ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောအဓိကဘာတွေလုပ်ပေးဖို့လုပ်မလဲဆရာ
။နောက်တစ်ခုကျွန်တော်ညွှန်ပြညာကိုရှိတာဆက်ပါနေစဉ်ပေါ့ကျမကြီးဘဏ္ဍာရေးကာလကိုလုံးဝကိုပြင်ရမယ် health insurance system ကိုကျွန်တော်ပြင်ရမယ်ဒီရက်ဒီယောဂဖြစ်တဲ့ခြင်းကဘာနာတဲ့ခြင်းယောဂတွေဖြစ်တဲ့အတွက်ကြောင့်လို့ကျွန်တော်ရရှိကူရမှာတစ်သလုံးကူရမှာတစ်သလုံးကူရတဲ့အခါကျတော့စီကူတဲ့ခြင်းကတော့လည်းဆိုစီတဲ့၄မျိုး၅မျိုးဒီလိုပေါက်တဲ့ကြမှာကိုယ့်ရဲ့ကိုယ်ဆိုင်ကူတင်ရ health insurance system ရှိဘူး social security system နဲ့အားလုံးကပ်ပါမရှိဘူးအဲ့တော့ကိုယ့်ရဲ့ကိုယ်ဆိုင်ကူကတော့တနင်္ဂနွေကူညတတိယကူရဲစီးဝါစီးတို့မျိုးတော့မချင်ဘူးလေတို့မျိုးတော့နိုင်ဘူးပေါ့တို့မျိုးလည်းတို့မျိုးလည်းတော့နိုင်တယ်ပါကုန်မှုကကုသောင်းမှာထိရောက်မှုရှိဘူးအဲ့တော့ဒီယောဂရဲ့ဖြစ်တယ်လူကရှိရှိမရှိရင်ဘာတို့ကြတော့မတတ်နိုင်ဘူးပေါ့ဘုကုရအသေးခံသွားတာမျိုးလည်းရှိတယ်ပေါ့နောက်ရှိတဲ့ဟာတွေရောင်းချပြီးပြတဲ့အခါကျတော့ဒီဒီမတည်နဲ့မွေးတဲ့အချိန်ရောက်သွားအောင်အဲ့တော့ငွေကြီးကြီးအကျက်တည်းမဖြစ်အောင်ဒီ health financing system ကိုပြင်ဖို့ကိုလိုတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးကဏ္ဍအပြီးအခုတော့ဥက္ကောင့်ခင်ရဲ့မြန်မာရေးတုံ့တက်ချက်ဖြစ်ပါတယ်။စေဆူရလက်ထက်ကအများပြားသိမ်းယူထားတဲ့လေယာဉ်ပြဿနာဟာဖြေရှင်းရခက်ခဲနေစေဖြစ်ကြောင်းဥက္ကောင့်ခင်ကရေးသားတင်ပြထားပါတယ
်။လေယာဉ်နဲ့အခြားမြေသိမ်းဆီးခါရမှုပြန်လည်စီစဉ်ရေးဗဟိုကော်မတီဖွဲ့စည်းပြီးအသိမ်းခံမြေယာကိုဘူလာပိုင်ရှင်လယ်မလည်းပြည်ပြန်ရောက်အောင် NLD အစိုးရဆောင်ရွက်နေတာနှစ်နှစ်ရှိပြီဖြစ်ပေမဲ့နှောင့်နှေးကြံ့ကြံ့နေပါသေးဒီကိစ္စကိုအများဆုံးဖြေရှင်းရဖို့သမ္မတဦးဝင်းမြင့်ဇွန်လကတိုက်တွန်းသွားပါတယ်နောက်တစ်လကြာတော့လေယာဉ်မြေသိမ်းမှုကြောင့်လေတမားတွေဒုက္ခရောက်ရပုံကိုလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကအစည်းအဝေးခါစားထုတ်ဝေပါသေးစစ်အစိုးရကမှစရုပ်စုအတိုင်းအဝိုင်းကကိုကျိုးစည်းဘောအတွက်လေယာဉ်မြေတွေသိမ်းယူခဲ့လို့ထပ်ပေါ်လာတဲ့ဆိုးကျိုးဖြစ်ပါလေ
နောက်ဆက်ချောင်းနောင်ပိုင်းကနှစ်ထောင်ဆက်ခုနှစ်မတ်လအထိရန်ကုန်တိုင်းအရာဝတီတိုင်းနဲ့ရှမ်းပြည်နယ်တောင်ပိုင်းကမြို့နယ်အချို့ကိုချောက်လောက်လောက်ကွင်းစင်းလေးလာပြီးရစ်တပ်ထားတဲ့စာရမှာပဲရောကြီးပေးတဲ့အခါမှာလည်းမလုံမလောက်ဖြစ်လို့ရွှေပြောင်းပေးရတဲ့ဇေယျကိုမကာမီဘူးလို့ဆိုပါတယ်တင်ယူထားတဲ့မြေယာဧကဟာတန်းစီရှိနေတာမို့
လေယာဉ်ရိုးလေရမတ်တဲ့ပြန်ရအောင်ကြိုးပမ်းနေပါတယ်။လေယာဉ်ကြီးဧကနှစ်တန်းလောက်တည်ယူတော့ဖွဲ့ရှိတယ်လို့လွှတ်တော်လေယာဉ်ကော်မတီကခန့်မှန်းတာပါတယ်။ဦးသိန်းစိန်အစိုးရလက်ထက်2019မှာလေယာဉ်ကြီးစီစီရေးကော်မရှင်ကိုလွှတ်တော်ကဖွဲ့စည်းပြီးလေယာဉ်သိမ်းပိုက်မှုတွေကိုထောင်ကွေ့ရာ88ထိပြန်လည်စစ်ဆေးစေပါတယ်။ကော်မရှင်ကတင်ပြတာကိုအကောင့်ထည်ဖော်ဖို့အတွက်မြေအသုံးချမှုစီမ
မှာ NLD အစိုးရကဖျက်သိမ်းလိုက်ပါတယ်။ကော်မရှင်တက်တန်း၄နှစ်အတွင်းမြေယာသိမ်းပိုက်မှုနဲ့ပတ်သက်တဲ့တိုင်းစာ2000ကျော်လက်ခံရရှိပြီးဧက3သိန်းကျော်ကိုမိသားစု3000ကျော်ကိုပြန်ပေးနိုင်ခဲ့တယ်လို့သိရပါတယ်။2016ရောက်တော့ဧက3သိန်းခွဲအထိလေသမားကိုပြန်ပေးနိုင်ပါတယ်။ NLD အစိုးရကမြေသိမ်းခံရမှုပြန်လည်စီစဉ်ရေးကော်မတီဖွဲ့စည်းချိန်မှာမစီစစ်ရသေးတဲ့တိုင်းစား9000ကျော်ကြန့်ရှိနေပါတယ
် NLD ဖွဲ့စည်းတဲ့လေယာဉ်မြေသိမ်းဆီးခံရမှုပြန်လည်စီစဉ်ရေးကော်မတီရဲ့ထူးခြားချက်ဟာအရတားအသင်းဖွဲ့တွေကိုအုပ်ချုပ်ရေးအစဉ်အဆက်မှာပါဝင်ခွင့်ပေးထားတာဖြစ်ပါတယ်ကျေးရွာမြို့နယ်ခရိုင်တိုင်းနယ်ပြည်နယ်အသင်းပြီးပြီးမှာအစိုးရအမှုသားမဟုတ်တဲ့အရတားကိုယ်စားလှယ်တွေပါဝင်ခွင့်ပေးထားပါတယ်ပြန်လည်စီစဉ်ရေးကော်မတီရဲ့လုပ်ငန်းကိုစောင့်ကြည့်ဖို့လွန်ခဲ့တဲ့ February လကအစိုးရဝန်ထမ်းသာပါဝင်တဲ့ကော်မတီ၄ခုကိုထပ်ဖွဲ့ထားပါတယ်။ဒါပေမဲ့လေသမားတွေမြေယာပြန်ပေးရမှာအခက်အခဲဖြစ်နေလို့ဆန္ဒပြမှုနဲ့ဖန်ဆီးမှုတွေဖြစ်ပေါ်နေပါတယ်။ဥပမာအေယာရွှေဝါကော်မတီကပြန်အပ်တဲ့မြေယာတွေဟာမူလပိုင်ရှင်လေသမားစီကိုမရောက်ဘဲခြားလူတွေစီရောက်သွားနေတာတွေ့ရပါတယ်။ဒီလိုပြဿနာမျိုးကိုထိထိရောက်ရောက်မဖြေရှင်းနိုင်ပဲဖြစ်နေပါတယ်။
အေယာဝတီတိုင်းမှာလယ်မြေဧကသိန်းတောင်းချီပြီးသိမ်းယူခဲ့တဲ့အေယာရွှေဝါကုမ္ပဏီရဲ့ဥက္ကဋ္ဌဟာဥတည်စဖြစ်ပြီးသူရဥရွှေမန်းရဲ့သားဥအောင်တမန်းကအမှုဆောင်အရာရှိချုပ်ဖြစ်ပါတယ်။လယ်မြေတွေကိုဘယ်ဥပဒေအရသိမ်းပိုက်ပြီးဘယ်သူကိုပြန်ပေးတယ်ဆိုတာဖော်ပြဖို့လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကဥအောင်တမန်းစီကိုစာရေးမေးမြန်းပါတယ်။အေယာရွှေဝါကုမ္ပဏီဟာလေဧက4,500 ကိုလေသမားလက်ထဲပြန်အပ်တယ်လို့ဆိုပေမဲ့လေသမားတွေရဲ့အမည်ကိုမဖော်ပြပါဘူးဒေသခံလေသမားတွေကိုမေးမြန်းစုံစမ်းကြည့်တဲ့အခါအသိခံရတဲ့လေယာအတွက်ရောကြီးမရဘူးလို့ဆိုပါတယ်စေစိုးရအရှိန်အဝါကိုတုံးပြီးအေယာရွှေဝါကုမ္ပဏီကအေယာဝတီတိုင်းမှာလေယာတွေကိုမတရားသိမ်းပိုက်ခဲ့တာဖြစ်ကြောင်းလူအခွင့်ရေးစောင့်ကြည့်အဖွဲ့စာရန်မှာဖော်ပြထားပါတယ်
စီမွားရေးလူမှုရင်းနဲ့ယဉ်ကျေးမှုဓလိဆိုင်ရာအပြည်ပြည်ဆိုင်ရာသဘောတူချက်ကို NLD အစိုးရလက်မှတ်ရေးထိုးထားပြီးဖြစ်ပါတယ်။ဒါကြောင့်အတင်းအကျပ်ဖေရှားခံရမှုမှကျင်းလို့ရေးဝန်အိမ်လုံခြုံရေးနဲ့လူနေမှုအဆင့်အတန်းရှိရေးစတဲ့လူအခွင့်အရေးကိုလိုက်နာဖို့တာဝန်ရှိပါတယ်။ကိုလိုနီကမှမြေခွန်ဆောင်ရင်လေယာစိုက်ပျိုးနိုင်ပါတယ်။အဲ့ဒီလေယာကိုအစိုးရကလိုချင်ရင်ကြော်ညာပြီးတင့်တော်တဲ့ရော်ကြီးပေးရမယ်လို့1894ဥပဒေကဆိုပါတယ်။လွတ်လပ်ရေးရပြီး1953မှာပြတ်ထန်းတဲ့လေယာဉ်မြေနိုင်ငံပိုင်ပြုလုပ်ရေးအဥပဒေအရအစိုးရဟာလေယာကိုသိမ်းဆီးခွင့်ရှိလာပါတယ်။ဒါပေမဲ့မြေသိမ်းခံရတဲ့လေသမားကိုမြေအစားပေးရမယ်လို့ဆိုပါတယ်။စစ်အစိုးရလက်ထက်ရောက်လာတော့စစ်တပ်ကလိုချင်တဲ့လေယာဉ်မြေတွေကိုစစ်တပ်ပိုင်အဖြစ်ကျင်းပပြီးသိမ်းပိုက်တဲ့အတွက်ပြဿနာဖြစ်လာပါတော့တယ်။လေသမားကိုရောချင်းနဲ့မြေစားမပေးပဲအတင်းအဓမ္မလေယာသိမ့်ပိုက်ခဲ့တဲ့လောက်ရကြောင်းကျင်းလူလူဟာဘဝမလုံခြုံမှုမရှိတော့ပဲဆင်းရဲမွဲတေပြီးစိတ်တက်ကြနေရတယ်လို့လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကဆိုပါတယ်။နှစ်ပေါင်းများစွာဖြစ်ပွားလာတဲ့လေယာသိမ့်ယူမှုပြဿနာကိုအလွယ်တကူဖြေရှင်းနိုင်မှာမဟုတ်ပါဘူး။ဒါပေမဲ့တိုင်းပြည်အနာဂတ်အတွက်အလွန်အရေးကြီးတဲ့ပြဿနာဖြစ်လို့ NLD အစိုးရစစ်တမ်းနဲ့အရတအဖွဲ့အစည်းတွေပူးတွဲလုပ်ကင်ပြီးဖြည့်ရှင်းဖို့လိုအပ်တယ်လို့သုံးသပ်ကြပါခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ် ဒီကနေ့ဒီမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်ကိုတနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့ဒီတိုင်းရင်းသတင်းလွှာအစီအစဉ်လှည့်ရောက်လာပါပြီတိုင်းချီဆိုင် BNI Window
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတော်အန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်မင်္ဂလာပါရှင်ကျွန်မကအာမီပါစီပါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ တိုင်းသာလက်နက်ကိုင်အဖွဲ့အားလုံးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်နိုင်ဖို့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရဲ့ထိပ်သီးအစည်းအဝေးကနေဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ်။တရုတ်နိုင်ငံယူနန်ပြည်နယ်ဗဟိုမူရစ်စေဝါတိုက်ခိုက်ရေးဌာနကနေမူရစ်စေဝါပျောက်ကင်းဖို့
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကုန်အိမ်နဲ့အတူတင်ဆက်ပေးသွားမှာပါတနင်္ဂနွေလုံးပြခတ်တိုက်ခိုက်မှုရစဲရဲ့သဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ NCASEAO တတိယအကြိမ်မြောက်ထိပ်သီးအစည်းအဝေးကနေတိုင်းရင်းသားလက်နက်ကိုင်ဖိတ်အားလုံးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်နိုင်ရေးအတွက်ဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ် NCA လက်မှတ်မထိုးနိုင်တဲ့အဖွဲ့တွေနဲ့တွေ့ဆုံပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်အပိုင်းကိုချပြသွားမှာဖြစ်တယ်လို့လက်မှတ်မရေးထိုးရသေးပေမဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်လာဖို့ကြိုးပမ်းသွားမယ်လို့ KNU ကရင်မျိုးသားစည်းရုံးဒုဥက္ကဋ္ဌဗဒူစောခွေထူးဝင်းကပြောပါတယ်လက်ရှိပေါ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတည်ဆုပ်နေတဲ့အပိုင်းတွေကိုအစိုးရတက်မတော်တိုင်းနာလက်နက်ကိုင်အဖွဲ့အစည်းထိပ်ပိုင်းခေါင်းဆောင်တွေအကြားအမြန်ဆွေးနွေးညှိနှိုင်းဖို့လိုကြောင်း NCASEAO အဖွဲ့အစည်းအဝေးမှာNCA လက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကိုင်အဖွဲ့စေဖွဲ့ထိပ်သီးခေါင်းဆောင်တွေတက်ရောက်ခဲ့ပါတယ်တရုတ်နိုင်ငံယူနန်ပြည်နယ်ဗဟိုမူရစ်စေဝါတိုက်ခိုက်ရေးဌာနကလည်း
တုံးနှစ်တွင်မူရစ်စေဝါပြောက်ကင်းဖို့ဂျီဇူလူအက်စီဌာနချုပ်ပန်းစန်းကိုစာရေးသားပေးဖို့လာတဲ့နောက်ပိုင်းဝါသက်ဖွဲ့ဆင်းချုပ်နယ်မြေတွင်မူရစ်စေဝါတိုက်ခိုက်ရေးတွေဆက်လက်ပြုလုပ်လာနေပါတယ်စက်တင်ဘာလပထမပတ်ကနေစပြီးတော့ဒီကနေ့ထိမိုင်းမော်မိုင်းပေါင်မိုင်းဖြံဟိုဆောင်ပန်းစန်းစတဲ့တရုတ်နယ်စပ်မြို့မြောက်ပိုင်းဝါနယ်ပါဝင်ဝါသက်ဖွဲ့ခြေပြုလှုပ်ရှားနေတဲ့ထ
ထုတ်ပြန်ကြေညာထားပြီးမဲ့လည်းအမေရိကန်နဲ့ထိုင်းနိုင်ငံဆိုရကတော့ဝါထိတ်တန်းကောင်းဆောင်ဖြစ်တဲ့ဝီရှိုကန်ကိုမူရေးဆေးဝါးမှုနဲ့ဖန်ဝရန်ထုတ်ထားပါတယ်။
အမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုနိုင်ငံတော်ပုံကံမှုပုံမှန်တည့်နှစ်နဲ့တည့်နယ်နိုင်ငံတော်အကြီးညိုပြည့်စုံမှုပုံမှန်၅တောင်ညာ၅ခွေးရုံနဲ့တရားစွဲဆိုဖို့စစ်တွေခရိုင်တရားရုံးကအမိန့်ချမှတ်ခဲ့ပါတယ်။စတမာလဆယ်ရက်နေ့ကစစ်တွေခရိုင်တရားရုံးမှာဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ရင်ဆိုင်နေရတဲ့အမှုသုံးခ
ခဲ့တဲ့ရခိုင်ပြည်နယ်ငံတို့အချုပ်အခြာအာဏာကျဆုံးခြင်းဝမ်းနယ်အောက်မြေဖွဲ့အခမ်းအနားမှာဟောပြောမှုတွေနဲ့ပတ်သက်ပြီးဒေါက်တာအေးမောင်နဲ့စာရေးဆရာဝန်ဟင်းအောင်တို့ဟာနိုင်ငံတော်ပုံကံမှုနိုင်ငံတော်အကြီးညိုပြည့်စင်မှုမတရားအတင်းဆက်တယ်မှုတွေနဲ့တရားရင်ဆိုင်နေရတာဖြစ်ပါတယ်။မွန်ပြည်ပြည်ပါတီဗဟုသနာချုပ်ကိုဖရိတ်စာပြည်စီတွားရောက်လူဒဏ်ခဲ့တဲ့သူမွန်တန်ကတော့အ Bare, Pinel Lunjong Union, Nesa Yea, Wunji Tana, Wunji Tibia Mune, Mumina Soya, Nunja, Nunna Nayi Uzi Mune Pogani, as she is at Rintoni, that Chansu Mune, Mutum Priyati Satin Dago, Toyotism, Piosu Kera, Pitello, as she is Sagani, Majaka Bare, and see Lama Yi to be the Mobile Partigo, Matea Tingani, a Soya Pepe, Pika, Vipi that way. အစိုးရကိုစတင်တာမဟုတ်ပဲမိမိတို့မော်မြူရာရေးအတွက်စေတနာတန်တန်နဲ့တွားရလူတန်းချင်းတာဖြစ်ကြောင်းညွနဲ့သာသနာရေးဦးစီးမှုကိုပြန်လည်ပြောကြားခဲ့တယ်လို့အရှင်အစ္စကမြွတ်ဆိုပါတယ်။ဦးစင်းဆိုလတ်ကအရှင်အစ္စဟာ2021ခုနှစ်စက်တင်ဘာလမှာထောင်ဒဏ်ဆိုင်ငန်းနဲ့ချမှတ်ခံခဲ့ရပြီးနိုင်ငံတော်သမ္မတမိတ်နဲ့လွတ်မြောက်လာတာဖြစ်ပါတယ်။
อินเดียเนี่ยมาโจดูปูเปาสาวยันนี่เลยกระดานเป็นส่งผู้ช่วยสิมันเกี่ยงสิบแปดคู่พิเศษชิมปีเนี่ยเปล่าว่ามีเงินเงินมีโซรัมปีเนี่ยจ้ากำลังพัลลุยเนี่ยเช็คค่าสาวอุติสาวยันลงงานมาลูกไก่เนี่ยจ้าเดอโลตมารีฮะแต่สัญญากรมนี้ก็ลูกอาคาทอมปีได้จ้าแค่จงด้วยเนี่ยว่าเลย อินเดียกรมนี้จะคูปเจเดซีเอ็มซีกรมนี้ก็สาวอุติสาวยันลงงานกับตาวันยูลูกไก่เนี่ยบีเปล่าว่าเดี๋ยวขันเราตมาเตียข้าหาปีแค่เดือนละกันเลยก็ลูกอาขาไม่อยากจะบูโลเดี๋ยวขันเราตมาดูกับเจ้าว่าเลยเดี๋ยวขันเราตมารีฮะเตียลูกอาขาตาต้องนงเนี่ยลูกไก่เนี่ยจะรับใช้ปีอ่ะคุณละชิมารอกรมนี้เพื่อการลูกอาขาเชื่อมเป็นไหนเด็ดด้วยแต่ละจอกเราหน้าท่านี้อะไร
กี่อันอยู่ทั้งเจ้าเนี่ยมีตั้งมางามาสุยาตั้งรอเนี่ยกี่อันลุงยังยี่ตั้งรอกี่อันเนี่ยลีตาพูดดูจ้าคุณลาพี่กามุเซฟพี่บัวลานี่บาร์เลยพาปงขยันกี่อันเนี่ยลีสุขชันเนี่ยมีด้วยมาสุยาตั้งรอเบิกันเนี่ยมีโจลมีวิญญาณลักษณ์ลูกทีละสี่อันนี่มาเลยแต่พันพี่กามุที่บัวเสร็จแล้วกี่อันอยู่ตั้งมางายุ่งใจมูปูมูสกเล็ดตัวกับพี่บัวเลยปีกเดินลากุมังงาเลยกี่อันอยู่ตั้งมางาเป็นมาแต่ชอบยังพี่กามุที่บัวลาลูกกันยินเอาอยู่กัน
တယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမွန်နိုင်ငံရေးပါတီ3ပါတီကနေတပါတီရဲ့အဖြစ်ပေါင်းစည်းဖို့လာမယ့်စက်တင်ဘာလ21ရက်နေ့မှာသဘောတူလက်မှတ်ရေးထိုးသွားကြမှာဖြစ်ပါတယ်ဒီကြောင့်တော့မိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ်
။ဝန်ထေသလုံးဆိုင်ရာဒီမိုကရေစီပါတီ၊မွန်မျိုးသားပါတီနဲ့မွန်နိုင်ငံရေးအင်အားစုတွေဖြစ်ကြတဲ့မွန်ကိုစားပြုပါတီအကောင့်ထဲဖော်ဆောင်ရေးအဖွဲ့တို့ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းမှာတပါတီဖြစ်ပေါင်းစည်းဖို့အပိတသဘောတူညီခဲ့ပြီးမွန်ပါတီလို့အမည်တပ်မှတ်နိုင်ခဲ့ပြီးဖြစ်ပါတယ်။ပါတီပေါင်းစည်းရေးအခမ်းအနားကိုမော်လမြိုင်မြို့မှာပြုလုပ်ကျင်းပသွားမယ်လို့မော်မျိုးသားပါတီထွေထွေတွင်းရင်မှုနန်းလီသမကအခုလိုဆိုပါတယ်
။မော်ပါတီဆိုတဲ့အမည်အတူတူဖြစ်တယ်။နောက်တစ်ချက်ကပါတီမီဒီယာနဲ့ဆက်ရွယ်တဲ့ပေါင်းစည်းရေးအခမ်းအနားကိုကျွန်တော်တို့ဒီစက်တင်ဘာလ17ရက်နေ့မှာကျင်းပပြုလုပ်သွားမယ်။
ပေါင်းစည်းရေးအခမ်းအနားကျင်းပမယ့်ရက်တမန်နိုင်ပြီဖြစ်တဲ့အတွက်မွန်ပြည်သူတွေလိုလားနေတဲ့တပါတီဖြစ်ရေးရုပ်လုံးပေါ်လာပြီလို့လဲမွန်ကိုစားပြုပါတီအကောင့်ထဲဖော်ဆောင်ရေးအဖွဲ့ပြောခွင့်ရပုဂ္ဂိုလ်နိုင်ရဲစော်ကအခုလိုပြောပါတယ်
တော့ကျွန်တော်တို့ကတော့ဒီအားလုံးပေါင်းစည်းနိုင်ဖို့ကိုကြိုးစားတဲ့အခါမှာတဖြည်းဖြည်းပုံပေါ်လာတာကိုတွေ့ရတယ်ပြည်သူလူထုအနေနဲ့တော့ဒါနည်းနည်းဒီနဲ့အာရမှုတွေချိလာနိုင်မယ်လို့ယူဆတာပေါ့နော်နာမည်ပေးတာအစလည်းဒီလူလူတွေပဆန္နာရပေးတဲ့နာမည်ကိုလည်းသတ်မှတ်ထားနိုင်ခဲ့ပြီဒီအတွက်ကိုလည်းပေါင်းစည်းရေးကဏ္ဍလည်းလူဝူရဲ့အတိတ်ကြလည်းပြီးပြီလက်မှတ်ထိုးမဲ့အခြေအနေလည်းရှိနေပြီဆိုတော့ဒီလူလူတွေပြောလင်းတဲ့ဒီမွန်တပါတီရဲ့ရှိကရုံလုံးပေါ်ဝန်တည်ကြပြီပေါ့နော
်အခုလိုမွန်တပါတီဖြစ်ပေါင်းစည်းတဲ့တဲ့ရင်ကြားသိရတဲ့အတွက်အလွန်ဝမ်းသာအားရမိကြောင်းကိုလည်းမွန်ပြည်တစ်ပါတီဥက္ကဋ္ဌနိုင်သောမွန်ကမွန်ဘာသာနဲ့အခုလိုပဲပြောပါတယ်
။မွန်ဘာသာညီတော်မူအနုထံတော်လေးပို့မေမကြတာပို
့မွန်တပါတီပေါင်းစည်းကြတဲ့တဲ့ရင်ကြားသိရတဲ့အတွက်ကျွန်တော်တို့အလွန်ဝမ်းသာပါတယ်။ကျွန်တော်တို့တဘောစားကတော့မွန်တပါတီဖြစ်ရေးကိုပဲလူလာတယ်။ကျွန်တော်တို့အမြင်ကလည်းတည်တဘောပါပဲ။အခုလိုပေါင်းစည်းသွားနိုင်တာကဝမ်းသာတယ်၊ကျေးဇူးတယ်၊စိတ်ကိုအားရတယ်။မွန်တော်လိုင်းရင်နဲ့ထုတ်ပြန်ချက်မှလည်းမွန်ပြည်တရဲ့တဘောထားကိုထုတ်ပြန်ပြီးသားဖြစ်တယ်။
လက်ရှိတရားဝင်ပါတီဖြစ်ကြတဲ့ ANDP နဲ့ MNP တို့ဟာနိုင်ငံရေးပါတီများတည်ထောင်ခြင်းဤဥပဒေလောက်ထုံးလောက်နည်းများနဲ့အညီပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီမှမွန်ပါတီ MP အမည်နဲ့ပါတီအမည်ပြောင်းလဲမှတ်ပုံတင်သွားမှာဖြစ်ပါတယ်ရှင်
။ဆက်ပြီးတော့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်တန်ဆိုင်မြို့ရဲ့အယောင်ပြောင်းလဲပြီးရေတူးညဉ့်ညမ်းမှုဟာအမ်းမြို့နယ်နဲ့ရေပုံမြို့နယ်ကမြစ်ချောင်းတွေအထိကျယ်ပြန့်လာနေလို့ရေလုတ်သားတွေနဲ့ဒေသခံတွေစိုးရိမ်မှုတွေရှိနေပေမဲ့ပြည်내အစိုးရကလည်းစိုးရိမ်စရာမလိုဘူးလို့ပြောဆိုမှုကြောင့်ဝေဖန်မှုတွေမြင့်တက်လာနေတာပါဒီရေနမူနာတက်ခွဲခန်းကထွက်လာတဲ့အဖြေကိုခြားပြတဲ့နယ်လို့လည်းဒေသခံတွေကဆိုပါတယ်မောင်အေးကလည်းစူးစီးတင်ဆက်ထားပါတယ်
ကျောက်ဖြူမြို့နယ်တန်ဆိုင်မြတ်ရဲ့ရောက်ပြောက်လေးပြီးရေထုညံ့ညံ့မှုဖြစ်ပေါ်နေပေမဲ့ပူစရာမလိုဘူးလို့ပြည်နယ်လျှက်ဆိုင်စားမှုနဲ့လက်ပံစားသူရဲ့ဝန်ကြီးဦးအောင်ကျော်စံပြောဆိုတာဟာဘလို့အထောက်အထားကိုအခြေခံပြီးပြောဆိုတယ်ဆိုတာမသိရှိကြောင်းမတိကျွန့်ဒေသခံကိုထွန့်ကျေကအခုလိုပြောပါတယ် ဘူးပြီတော့မြို့နယ်မက်တိုက်ပင်တွေလွတ်တော်ကိုယ်စားလှယ်ဥဇော်စွာမြင့်ကမတိကျွမ်းနိုင်တဲ့ဝါရေအရောက်ပြောက်နေတဲ့ကိစ္စကိုရခိုင်ပင်တွေအစိုးရကဘလို့ဆောက်ရွက်နေလဲဆိုတဲ့မေးခွန်းကိုဝန်ကြီးဦးအောင်ကျော်စံကရင်းနမူနာတွေကိုစိုက်တိုက်တက်ကတော့တက်ခွေခဲ့မှာစိုက်ဆိတ်ရှာရစံရှိရောက်ပြောက်နေတဲ့ရေမှာအောက်ဆီဂျင်ပါဝါမှုနေပါနေပဲမဲ့ရင်းနေတဲ့တဝါတွေအတွက်စိုးရင်စရာမရှိ အစိုးရအနေနဲ့တည်တည်ကြကြထောက်ပြန်ဖို့လိုတယ်လို့လည်းကိုထွန်းကြီးကဆက်ပြောပါတယ်။ညာကလူကြောင့်ဖြစ်တာလည်းအမှောက်ကလည်းဒီသဘာဝကြောင့်ဖြစ်တာလို့ဆိုရင်ဟာကိုကျွန်းကျွန်းနဲ့သတိကိုလိုရဲ၊သိကြံသိပါဦး၊သိကြံသိပါဦးလို့ချက်ပြနေရင်လည်းတော့ဒါအဆင်ပြေကြတာ။အရောက်ပြောသွားတဲ့ရေနမူနာတွေကိုဒက်ခွေဆန်းဆန်းမှုတွေလုပ်နေပြီးရေအောက်ကျမ်းပြန်အထိမှတ်တမ်းတွေယူထားတဲ့ကြောက်ဖြူမ ကျွန်တော်တို့အလုံးဝန်တာပါတယ်ကျွန်တော်တို့တဘောစားကတော့ဒီဘက်မှာပြည်သူခေါ်ရပြည်ထောင်စုကျွန်တော်တို့ပြည်တော်မှာကြောင်းရင်ပြည်သူခေါ်ရဒီဘက်မှာပြည်တော်မှာကျွန်တော်တို့ပြည်တော်ကအဲ့လိုကြီးအထင်မတူဘူးရေရောက်ပြောင်းလဲမှုဟာတယောက်မြန်မာသဘာဝတန်ငွေပိုက်လိုက်တည်းရှိရမတည်ကျွမ်းရေနာစိတ်ကမ်းရဲ့ငါမိုက်ခန့်အကွာမှာစားတန်ဖြစ်ပေါ်ခဲ့တာဖြစ်တဲ့တော့ဒေသခံတွေကတော့ထင်မြင်ချက်အမ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။MCA လက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကန်ဖရီရဲ့ထိပ်တီးအစည်းအဝေးကနေတိုင်းနာလက်နက်ကန်ဖရီအလုံးငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်နိုင်ရေးအတွက်ဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ်။တရုတ်နိုင်ငံယူနန်ပြည်နယ်ဘဟုမူရစေဝါတိုက်ချက်ရေးဌာနကနေတောင်းနှစ်အတွင်းမူရစေဝါပျောက်ကင်းဖို့
UWS အထာနာချုပ်ပန်းဆန်းကိုစာရေးသားပြဖို့ခဲ့ပါတယ်။တရုတ်ရှင်တွေခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော့ဒါတွေကနေအပတ်စဉ်
Permis@viewingnews.com ကိုစာရေးသားနိုင်တယ်လို့စာရိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့လိစာကViewing မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တတာအမှတ်800 900ရန်ကုန်စာရိုက်ကြီးဖြစ်ပါတယ်ခင်ဗျာခုတော့ကြံနေသေးတဲ့အချိန်တော်တွင်သတင်းအချင်းချုပ်ကိုကုအောင်လင်းဦးပြောပြပေးပါဦးခင်ဗျာအမေရိကန်ရှိဘက်ခြံကိုချဉ်ကပ်လာနေတဲ့ လေရင်တက်ခတ်ပြီးမိုးပြင်းထန်ရွာသွန်းနံနာကြောင့်တိကျကျစီမှုတွေကြီးမားလိမ့်မယ်လို့လည်းခန့်မှန်းထားပါတယ်။ပြင်အဆင့်နှစ်ထိအားပြတ်သွားပေမဲ့လီတန်နှုန်းတနအိုက်ကရဲ့66ကီလိုမီတာနဲ့ကြီးမားတဲ့အရွယ်စားရှိတဲ့မုန်တိုင်းကြောင့်ရေကြီးရေရှမ်းမှုတွေနဲ့အပျက်စီးကြီးမားနံနာကြောင့်မြောက်ကယ်ရိုလိုင်းနားနဲ့တောင်ကယ်ရိုလိုင်းနားပြည်နယ်မှာမိုးတိုက်ထန်မှုတွေကြုံရမယ်လို့လည်းခန့်မှန်းထားပါတယ ကျွန်တော်တို့အလုံးဝန်တာပါတယ်ကျွန်တော်တို့တဘောစားကတော့သိဆုံးခဲ့တဲ့အကြောင်းသူတည်သနာလေးလာတွေ့ရှိချက်ကိုတမနာတော်နဲ့ထွန်းကဖိတ်ချလိုက်တယ်လို့ထောက်ထားမရှိဘဲဖော်ပြခဲ့တဲ့ကိန်းဂဏန်းတွေဟာအတိုက်ခံဒီမိုကရက်တစ်ဘက်ကသူ့ဘော်တိခါချဖို့ကြိုးပမ်းမှုသာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်ကျွန်တော်ချွန်ရှင်တဲ့တိုက်သူရဲ့ပြီးခဲ့လာတဲ့လေးလာချက်မှာတော့ပေါ်တိုရီက ရှိကောင်းရှိနိုင်ခဲ့တဲ့ကြောင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆက်စုကြီးကပြောဆိုလိုက်ပါတယ်ခြေနေကိုဒီထက်ပိုကောင်းတဲ့နည်းလမ်းနဲ့ကန့်တွဲဖြစ်ရှင်းသင့်တယ်လို့ယူဆနိုင်တယ်လို့ရှိပေမဲ့ရရှိတင်ရင်းနဲ့ငင်းချင်းရေးအတွက်ပေါင်းစုံကနေမျက်မြတ်တရာစဉ်းစားဖို့လည်းလိုအပ်တဲ့ကြောင့်ဗီယက်နမ်နိုင်ငံဟာနိုင်မျိုးကကမ္ဘာစည်းဝိုင်းနီနိုပလေဝဲတရူရက်မှာတော
ကျွန်တော်တို့ရေမှုကကိုရန်နိုင်ဖြစ်ပါတယ်အတမိုင်းဆိုင်ရာအင်ဂျင်နီယာရောဗက်စကိုဟိုလာရစ်ဖြစ်ပါတယ်ပီအိုအေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီစနေနေ့တိုင်းလိုင်းမီဒါ20လေး50အင်္ဂါ70တူကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်ကျွန်တော်ရှင်နေအားလုံးဘေးအန္တရာယ်ကင်းဝေးပြီးပျော်ရွှင်နိုင်ကြပါစေပီအိုအေကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်
် This program has come to you from the Voice of America, Washington.